Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်နိုဝင်ဘာလ10ရက်နေ့တင်းငွေနေနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50ကျင်းနဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါဒီကနေ့မြန်မာတမိုင်းဝင်ရွေးကောက်ပွဲနေမှာတော့ပုံမှန်ထုတ်လွှင့်နေကြ VOE မြန်မာပိုင်းအစီအစဉ်နဲ့အစား VOE မြန်မာပိုင်းရဲ့သတင်းတောက်တွေစူးစီးတင်ပြကြတဲ့ရွေးကောက်ပွဲဆိုင်ရာထိပ်တန်းသတင်းတွေကိုဦးစားပေးတင်ဆက်သွားမယ်အထက်အရင်ဆုံးနားဆင်ကြရမှာကတော့
မကျေနပ်မှုတွေရှိတယ်ရွေးကောက်ပွဲတွေတိတ်များတယ်ဘာလို့ပြောရအောင်ဗျာမဲမဲပေးလိုက်ရလို့ဝမ်ပါနေနေဒီတန်ကြာတာတွေကိုကျွန်တော်တော်တော်နားထောင်ခဲ့ရတယ်
68မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်အခုရွေးကောက်ပွဲတရားမျှတမှုကိုဘယ်လိုသုံးသပ်ပြောဆိုလိုက်တယ်လဲဆိုတာကိုအရင်ဆုံးခြားကြရမှာပါဒီနောက်မှာတော့နိုင်ငံတကာနဲ့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့သုံးသပ်ချက်တွေကိုတင်ပြပေးဖို့ရှိသလိုနိုင်ငံတော်ပြည်သူတွေမဲပေးခဲ့မှုအဆင်ပြေချုံးမွေခဲ့ရလားဆိုတာနဲ့မဲဆန္ဒရှင်တို့ရဲ့အသံတွေကိုလည်းနှားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာတော့မြမအရေးချွမ်းကျင်သူတွေပြည်တွင်းကရွေးကောက်ပွဲကိုကိုယ်တိုင်စောင့်ကြည့်ခဲ့သူတွေနဲ့ထိုက်ရိုက်မေးမြန်းခန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ရွေးကောက်ပွဲဘလောက်လွတ်လပ်တရားမျှတမှုရှိနေပါသလဲဆိုတာတွေကိုကြည့်ကြရအောင်ပါဒီကနေ့မဲပေးခဲ့တဲ့အခြေအနေတရားလုံးအပေါ်88မျိုးဆက်ငင်းချမ်းရင်းနဲ့လူအဖွဲ့အစည်းခေါင်းဆောင်ကိုမင်းကိုနိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ကိုမင်းကိုနိုင်ကအခုရွေးကောက်ပွဲအပေါ်သူ့ရဲ့သုံးသပ်ချက်ကိုအခုလိုစပြီးပြောပါတယ
်ဒီကတော့တော်တော်များများမေးကြတာပဲကျွန်တော်တို့ရုံးမှာထိုင်ပြီးတော့အဲဒီတပြည်လုံးမှာရှိတဲ့မဲဆန္ဒရှင်တွေရဲ့တန်ကြားချက်တွေကိုလက်ခံပြီးတော့နားထောင်ပြီးတော့စရင်ပြုနေရတာဆိုတော့ကြာအများစုကမေးကြတယ်ကြာအေးချမ်းချမ်းနဲ့ဖြစ်နေလားပေါ့အမှန်တကယ်တော့ရင်ထဲမှာပေါကရင်အမှန်တော်တော်ဟိုမကျေနပ်မှုတွေရှိတယ်လွဲကြောက်မှုတွေတိတ်များတယ်ဘာလို့ပြောရအောင်ဗျာမဲမဲပေးလိုက်ရလို့ဝမ်ပါနေနေဒီတန်ကြားတာတွေကိုကျွန်တော်တော်တော်နားထောင်ခဲ့ရတယ်အဲပြီးတော့ဟိုမလို့အပ်ပဲနဲ့မဲစိမ့်နဲ့မှားနေတဲ့အပေါ်မှာမျက်နှာသိနေအများကြီးရောက်လာတဲ့တန်ကြားချက်တွေလည်းကျွန်တော်တို့ရတယ်ပေါ့အဲချုပ်ပြောလိုက်ရင်တော့ဟိုတော်တော်များများမတော်တဆဖြစ်တဲ့အလွဲလို့ကျွန်တော်ကတော့မထင်ဘူးအဲ့ဒါရေရေရှိရှိပါဝင်နေတဲ့မတမာမှုစံတဲ့ဖြစ်ရတယ်ကျွန်တော်တွေ့ရတယ်ပေါ့
ဟုတ်ကဲ့ခင်ဗျာကိုမင်းကိုနိုင်မကြသေးခင်ရပဲဒီရန်ကုန်ဟိုရန်ကုန်တဲ့ NLD ရုံးချုပ်ရှိကိုလည်းတွားခဲ့တယ်ဆိုအဲ့ဒီမှာရှိနေတဲ့လူဒုရဲ့အသွင်ပြင်အနေအထားခန်းစားချက်တွေကိုရောဘယ်လိုလေ့လာခဲ့မိပါလဲခင်ဗျာ
လူတွေကတော့ဗျာဒီတသက်မှာတခါတော့ခေါင်းပေါ်ကြံကြတာပေါ့ကျွန်တော်တို့ပြည်သူတွေကအမြဲတမ်းအနေခံဘဝနဲ့ဟိုအဖိနေခံဘဝနဲ့နေလာတော့လေအဲ့တော့သူတို့တကယ်လည်းအစိုးရဘက်အနည်းဆုံးတော့အပြောင်းလဲဖြစ်ချင်တယ်တန်နိုင်ရင်စနစ်ကြီးပါကြောင်းပလတ်ချင်တယ်အဲ့ဒီတော့သိပြီးတော့အင်အားတွေနဲ့တော့လာနေကြတာပေါ့ဒါပေမဲ့ဒီချိန်ထိကတော့အကုန်လုံးကတစောတစားပဲကြားနေရတဲ့အတွက်ကြောင့်တော်တော်လေးကိုလူတွေကမှဆူတောင်းနေကြတာနဲ့အချင်းချင်းပေါ့လေပူပါမှုတွေနဲ့တော့တတိယနေနားဆွေးနေကြတာပေါ့ဗျာ
ဟုတ်ကဲ့ကိုမင်းကိုနိုင်ကိုတိုင်ရဲ့ခန်းစားချက်မျှော်လင့်ချက်ကရောဘယ်လိုများရှိထားပါလဲ
ကျွန်တော်ကတော့ဟိုဒီပွဲတစ်ခုဟာဘလောက်တန်ရှင်းတယ်လဲတရားမျှတတယ်လဲဆိုတာကိုကျွန်တော်ကြည့်တယ်အဲပြောချင်တာကတော့အစကတည်းကဗျာဟိုကြည့်ပါဒီနေ့ဆိုရင်ပြည်သူတွေများစွာဟာမဲမပေးလိုက်ရလို့တော်တော်ကြီးကြီးကွဲကွဲခံစားတယောက်သာမဲပေးဖို့အတွက်မရင်မရရှိနေတဲ့အချိန်မှာဟောခင်ဗျာစစ်ဖို့ဖြစ်တဲ့လူတွေကြတော့မဲပေးဖို့တော့မပြောနဲ့မကဘူးအမတ်ကိုဒါဖြစ်နိုင်တဲ့အခွင့်အရေးမျိုးကိုအခြေခံဥပဒေမှာပေးထားတယ်ကွာအဲ့ဒါအဲ့ဒီကစအမင်းအဲ့ဒီထဲမှာထပ်ပြီးတော့တန်ရှင်းသလားမရှင်းသလားဆိုတော့ခင်ဗျာဒီလုံးမှာကြားသိရမှာပါအဲ့ဒါတော့ကျွန်တော်အထူးထိတ်မပြောလို့တော့ဘူးဒါပေမဲ့ဒီကြားထဲမှာပဲကျွန်တော်တို့ပြည်သူတွေမဲဆန္ဒရှင်တွေဟာအပင်ပန်းခံပြီးတော့မျော်လင့်နေကြီးနဲ့ကြုံကြည်စွာနဲ့မဲယုံတွေကိုရောက်လာရတယ်တချို့နေရာတွေဆိုတိတ်ပြီးတော့နေပူတယ်ဗျာပင်ပန်းနေဗျာဒါပေမဲ့သူတို့ရအောင်တာဝန်ကြည့်အောင်စူးစမ်းခဲ့ကြတယ်တာဝန်လည်းကြည့်ခဲ့ကြပါတယ်
68မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကို VOA ဝိုင်းတော်သားကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။တယ်လီဖုန်းလိုင်းအနည်းငယ်မကြည့်မလင်ဖြစ်ခဲ့တဲ့အပေါ်မှာလည်းကျွန်မကပဲသောရရှင်တို့ကိုတောင်းပန်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်ခဲ့ကြသူတွေရဲ့သုံးသပ်ချက်တွေကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ရှင်။နွေမာလာ၈ရက်နေ့ဒီကနေ့ရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေနဲ့ပတ်သက်လို့ပြည်ရင်းကရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသူတွေဖြစ်ကြတဲ့ဒါနရှေ့ဆောင်မြန်မာကဦးမြတ်မင်းဦးနဲ့ပေါင်းကူအဖွဲ့ကဒေါက်တာကျော်သူတို့ကို VOA မြန်မာပိုင်းကမဆုမွန်ကဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ကြရအောင်ပါရှင်
ဝေကောက်ပွဲကဒီကနေ့လည်းကျင်းပပြီးသွားပြီ။နောက်မဲယုံတွေလည်းတော်တော်များများပိတ်သွားပြီပေါ့နော်။တချို့နေရာတွေလည်းမဲရလက်တွေကစပြီးတော့ပြောနေပြီဆိုတော့ဦးမြတ်မင်းဦးတို့အနေနဲ့ပေါ့နော်။အခုဒီကနေ့ဒီဝေကောက်ပွဲနေ့မှာဒီဖြစ်ပျက်ခဲ့တဲ့ဥစ္စာတွေကိုဒီစောင့်ကြည့်လေ့လာခြင်းအဖြစ်ပေါ့နော်။ဝေကောက်ပွဲရဲ့ရလက်အဖြစ်ဟာတကယ်ပဲတရားမျှတမှုရှိတဲ့ဝေကောက်ပွဲရလက်အဖြစ်ရလာလိုက်မယ်လို့ထင်ပါလားရှင့်။
ကျွန်တော်ကတော့ဟိုလက်ရှိပေါ့နော်။ data ရတဲ့ပြီးကျွန်တော်မြင်ရကြားတဲ့အရာဆိုရင်ကောဟိုကျွန်တော်တို့ဒီနေ့နေပြတဲ့ပြည်သူလူထုဆိုဒီတော့2000ဆန်နဲ့စားလို့ရှိရင်အများကြီးပေါ့နော်ပို့ပြီးတော့ဒါကျွန်တော်ပူပေါင်းပါဝင်ဆောင်ရွက်တဲ့ပိုင်းအများကြီးမြင်ရပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ရှင်မီဒီယာတွေဘက်ကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတယ်ဆိုတော့လေလူထုကလည်းတကယ်ဟိုမှာစိတ်ဝင်စားကြည့်နေကြတယ်ဆိုတော့အဲ့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုအနေထားရောဦးမြတ်မင်းဦးတို့ဘယ်လိုများမြင်မိပါလဲရှင်ဟုတ
်ဟုတ်ကဲ့ဘာလို့ဒီလိုလဲဒီဒီမိုဒီဖြစ်စဉ်မှာပြည်သူလူထုရဲ့ဒါ participation ကလည်းအရင်ကြီးကြီးတယ်ဆိုတော့လေသူတို့ဒီလိုပါစစ်ပါဝင်စားတဲ့ပါဝင်လာဆိုတာဒါကျွန်တော်တို့နိုင်ငံအနာဂတ်အတွက်ဒါကျွန်တော်ကောင်းမွန်တဲ့အလားလာလို့ထင်ပါတယ်ခင်ဗျာဟုတ
်ကဲ့နောက်ဆုံးအနေထားရပါတော့ဒီရွေးကောက်ပွဲထွက်လာမဲ့ရလက်တွေအပေါ်မှာဘယ်လိုများဒီရလက်ကောင်ရလက်တွေအစ်စ်မှန်တဲ့ရလက်တွေရလာနိုင်မယ်လို့မျှော်လင့်ပါလေရှင်ဟုတ်
ဟုတ်ကဲ့ပါကျွန်တော်တို့ကလောလောဆယ်တော့ကျွန်တော်တို့ကတော့တိကျအဖြစ်ကိုပြောလို့ကျွန်တော်တို့မရသေးဘူးเนาะ process ကျွန်တော်သွားနေရခါကြတော့ဒါပေမဲ့ကျွန်တော်တို့မျှော်လင့်တာကတော့ဒါကောင်းမွန်တဲ့ရလက်တွေထွက်လာမယ်ဆိုကျွန်တော်မျှော်လင့်ပါတယ်ခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်เนาะဒါကတော့ရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒါနရှင်းဆောင်မြန်မာကဦးမြတ်မင်းဦးကိုဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပေါင်းကူအဖွဲ့ကဒေါက်တာကျော်သူကိုရွေးကောက်ပွဲရဲ့နောက်ဆုံးရအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားပါတယ်။အခုရွေးကောက်ပွဲကလည်းဒီနှစ်ကျင်းပပြီးသွားပြီ။တချို့မဲယုံတွေလည်းတော်တော်များများပိတ်သွားပြီ။မဲရလက်တွေလည်းတော်တော်များများမှထုတ်ပြန်နေပြီပေါ့နော်။ UEC ကတော့တရားဝင်ထုတ်ပြန်ထားတာတော့မရှိသေးပါဘူး။အဲ့တော့ဒီကနေ့ဒီရွေးကောက်ပွဲနေ့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဒီလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်ခဲ့တယ်လို့ထင်ပါလားဆရာ။နောက်ပြီးတော့ရွေးကောက်ပွဲရလက်တွေကရောအမှန်တကယ်စစ်မှန်မယ်လို့ဆရာယုံကြည်ပါလားရှင်ဟုတ်။
ကျော်နေမဆပေးတဲ့အချိန်မှာအတန်နေထွက်တယ်နော်အတန်နေထွက်တယ်ဒီနေ့မနေ့လည်းအစောစောပိုင်းကလေးကဟိုရဟိုမဲသေးခွင့်မရတာတွေအတန်နေထွက်တယ်ဒါပေမဲ့ဟိုပြည်သူတွေဟိုဗာမဲထင်းထင်းထင်းထင်းနဲ့လောက်ကြတာအခုဒီနေ့ညပိုင်းကတော့သူတို့ဟိုပျော်စရာကောင်းတယ်ပျော်စရာကောင်းတယ်ပြည်သူတွေလိုချင်တဲ့ဟိုရလက်လေးထွက်လာမယ်လို့မှန်းကြတယ်နော်အဲ့တော့ဟိုလွတ်လပ်ပြီးတရားမျှတသလားဆိုတော့တရားမမျှတပုံတွေတော့အများကြီးရှိတယ်ဒါပေမဲ့ကျေးဇူးတင်ပါတယ်မရောက်ခဲ့တဲ့သဘောရှိ
ဟုတ်ကဲ့ဆရာအနေနဲ့ရောဒီရွေးကောက်ပွဲအခုဒီ2015ရွေးကောက်ပွဲကလူလူကဒီထင်ထားတာထက်ကိုပိုပြီးတော့မှဒီကိုအသိစိတ်တတ်တဲ့ကိုမဲတပြားကိုတံမိုးထားပြီးလာပေးကြတဲ့ဟာတွေကိုတော်တော်လေးတွေ့ရတယ်ဆိုတော့လေပြည်သူတွေရဲ့ပူးပေါင်းပါဝင်မှုပေါ်မှာရောဆရာဘယ်လိုမြင်ပါလဲရှင်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့
ကျမ်းမြင်တော့လေပြည်သူလှုပ်ရှားမှုအောင်မြင်တယ်ဒါပေမဲ့ခုရခိုင်နယ်ခုတွေကျွန်တော်ဖုံးဆက်နေတယ်ရခိုင်ဘက်မှာဆိုဒီမဲပေးတဲ့လူတအားနေတယ်နော်တချို့နေရာတွေ30ရာခိုင်နှုန်းတချို့နေရာတွေ50ရာခိုင်နှုန်းပြည့်ပြည့်ပြီအဲ့လိုမျိုးဖြစ်တယ်လို့ကြားတယ်ကြောက်လို့လားဆိုမဟုတ်ဘူးမဲယုံနေစီစဉ်တဲ့ဟာရဲ့ဝေးလံတာရဲ့အဲ့လားဒီကြောက်ခက်တယ်လို့ပြောတယ်ကျွန်တော်ခုအဲ့ရှင်းလို့ပါလို့စက်သုံးမဲ့ဖုန်းတွေမရသေးလို
့ဟုတ်ကဲ့ဆရာ
နေရာကျဲတဲ့နေရာလေနော
်ဟုတ်ကဲ့ပါဆရာ
ရှင်းကဟိုအချမ်းမြင့်အဖြစ်တော့ဟိုဟိုတဲ့တယ်ပြောရရင် NLD ပြန့်နှံ့တဲ့နေရာတွေဟိုမြေပြန့်ဒေသတွေမှာတော့ဟိုပြည်သူလှုပ်ရှားမှုအားကောင်းတယ်နော်ဟိုအားလုံးထိန်းထိန်းလေးလေးလုပ်ကြတယ်ဟိုအောင်မြင်တယ်လို့ပြောရမယ
်ဟုတ်ကဲ့ဆရာ
လေးစားတွေခုစုလုံးဆုံးမဲ့ဆိုတာအကောင်းမရသေးတာ
ဟုတ်ကဲ့ဆရာဟုတ
်ရှမ်းလို့ဘာလို့ဟိုမြို့ကြီးကိုမပြောဘူးနော်မြို့ကြီးဆိုတာတောင်ကြီးကိုဘာလို့မပြောဘူးရှမ်းလားချိုးလို့ဟာပြောမပြောဘူးမော်မှာတချို့ဟာရတယ်အဲ့တော့တချို့ဟာအဲ့နည်းနည်းနည်းတယ်ပြောတယ်သေးတဲ့ပမာဏလေးဒီဟိုဒီပမာပဲကျန်းတော့အဲ့လိုခွဲပြောတော့လည်းမကောင်းတိုင်းပဲအဲ့လိုဟာမျိုးရတယ်ဒီ NLD အားစုတွေအဲ့လိုမျိုးတော့ရပုံရတ
ယ်ဟုတ်ကဲ့ဒေါက်တာကျော်သူအဲ့တော့ဆရာအနေနဲ့အခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မဲရလက်တွေကြီးညာတဲ့အခါမှာပေါ့နော်ဆရာကြိုတင်ဆန္ဒမဲတွေအပါဒီအခုရွေးကောက်ပွဲနေ့မှာကျင်းပတဲ့ဆန္ဒမဲတွေအပါမှာတကယ်ပဲရလက်ကောင်းတွေထွက်လာလိုက်မယ်ပေါ့နော်ပြည်သူဆန္ဒအမှန်ရလက်ကောင်းတွေထွက်လာလိုက်မယ်လို့ဆရာအနေနဲ့ယုံကြည်မျှော်လင့်ပါလားရှင
်ဘာကောင်းလဲစိတ်ရုပ်ပြက်စင်းပြက်လုံးလုံးမရတော့ဦးဆင်းနေဟုတ်လားပြည်သူပါပုံတော်တော်လေးကောင်းတယ်ပြီးတော့အခွင့်အရေးရတယ်observer တို့ကတော့ပြီးလောက်ထားတဲ့ဟာဒီ2010မှာမရှိဘူးကိုလောက်ရတယ်2012ကိုလောက်ရတယ်2015မှာ observer ပါလိုက်တာတော်တော်လေးအားကောင်းတယ်တင်တယ် observer ဟောကနာလှုပ်ရှားမှုကိုအားကောင်းတဲ့အတွက်ကြောင့်သိပြီးတော့ဟိုရလက်ကြီးကြောင်းမြန်ဖြစ်လာအောင်လုပ်လို့မရဘူးလို့ထင်တယ
်ရွေးကောက်ပွဲစောင့်ကြည့်ခဲ့တဲ့ပေါင်းကူအဖွဲ့ကဒေါက်တာကျော်သူကို VOA မြန်မာပိုင်းကမဆုမော်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေတန်တမန်တွေရဲ့ရွေးကောက်ပွဲပေါ်သုံးသပ်ပြောဆိုချက်တွေကိုလည်းတင်ပြပေးခြင်းပါတယ်။ဆယ်စုနှစ်တည်းအတွက်အပွင့်လင်းဆုံးနဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲလို့သတ်မှတ်ရမယ်။ဒီကနေ့ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့နိုင်ငံတကာတန်တမန်တွေရွေးကောက်ပွဲစောင့်ကြည့်ခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဒဲရက်မစ်ချဲဟာလည်းဒီကနေ့မှာ တောင်ကြီးနဲ့မန္တလေးမြို့တို့ကမဲယုံတွေကိုတွားရောက်လေ့လာခဲ့ပါတယ်။မန္တလေးမြို့ကိုအရောက်မှာတော့အမေရိကန်သံမတ်ကြီးဒရက်မစ်ချဲကသတင်းထောက်တွေကိုအခုရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ပြောဆိုသွားပါတယ
်။ As I say, it's a remarkable moment. This is not a moment really for politicians. Some people think that election days are about politicians. They're not. They're about the people. And it's about
ခုချင်းကတော့တကယ်ကိုထူးခြားတဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီအခိုက်အတန့်ကနိုင်ငံရေးသမားတွေအတွက်မဟုတ်ပါဘူး။တချို့လူတွေကရွေးကောက်ပွဲနေ့ဆိုတာနိုင်ငံရေးသမားတွေအတွက်လို့ထင်ကြပါတယ်။အဲ့ဒါမဟုတ်ပါဘူး။ဒါကပြည်သူလူထုအတွက်ဖြစ်ပါတယ်။ပြည်သူတွေဟာငါ့ရဲ့ဆန္ဒကိုဖော်ထုတ်ခွင့်ရမယ်ဆိုတဲ့ခိုင်မာတဲ့တန်ဋိဌာန်နဲ့ထွက်လာကြတာပါ။နှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာမဲပေးခွင့်အတွက်ပြည်သူလူထုရုန်းကန်ကြိုးစားခဲ့ကြသလိုတချို့ဆိုရင်အသက်တောင်ဆုံးခဲ့ကြရပါတယ်။မဲပေးခွင့်အတွက်ဒီမိုကရေစီရေးအတွက်လူပေါင်းများစွာထွက်လာမဲပေးကြတာဟာဆိုရင်တကယ်ကိုထူးခြားလာပါတယ်။လူထုရဲ့အသံမဲပေးပြီးနောက်ပိုင်းမဲရီအားလုံးရေတွက်ပြီးနောက်မှာဘလို့ရလမျိုးပဲထွက်ပေါ်လာပါစေလေးစားအတိမပြုကြမှာပါအ
မေရိကန်ပြည်ထောင်စုရဲ့မြန်မာရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအစည်းအဝေးနဲ့မြန်မာနိုင်ငံတဲကပြည်နယ်နဲ့တိုင်းဒေသကြီးတွေတခုချင်းစီကိုအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့တွေဆေးလွှတ်ထားပါတယ်အမေရိကန်တပ်ရုံးကနိုဝင်ဘာလ10ရက်နေ့ဖြစ်စဉ်တွေကိုအနီးကပ်ဆောင်ကြည့်လေ့လာနေမှာဖြစ်ပြီးလာမယ့်ဧပြီလမှာအစိုးရတစ်တရနေရာယူတဲ့အထိဖြစ်စဉ်တလျှောက်ဆက်လက်ဆောင်ကြည့်သွားမှာဖြစ်တယ်လို့လည်းသံမတ်ကြီးကပြောဆိုသွားပါတယ
် We have the United States 23 teams around the country of 2 we're in every state and every region of the country
and အမေရိကန်ပြည်ထောင်စုကမယုံတွေကိုဆောင်ကြည့်တဲ့အဖွဲ့ပေါင်း23ဘွဲ့ပြည်နယ်တိုင်းဒေသတိုင်းမှာရှိပါတယ်ကျွန်တော်တို့ဒီကနေ့လေ့လာခဲ့တဲ့မဲယုံတွေမှာလူဒန်းစားပေါင်းစုံဘာသာပေါင်းစုံလူမျိုးပေါင်းစုံပါဝင်တဲ့မတူကွဲပြားမှုကိုကိုစားပြုတဲ့အမျိုးသားအမျိုးသမီးတွေသူတို့ရဲ့ဆန္ဒကိုဖော်ထုတ်ခဲ့ကြတာတွေ့ရပါတယ်။ဒါကရွေးကောက်ပွဲနေ့အတွက်အသိကိုထူးခြားတဲ့အချက်ဖြစ်ပါတယ်။ဒါဟာရွေးကောက်ပွဲရဲ့ထူးခြားတဲ့ကောင်းမွန်တဲ့အချက်ဖြစ်ပါတယ်။လူတိုင်းဟာဒန်းနုအခွင့်အရေးရှိတဲ့အများပြည်သူအားလုံးရဲ့ဆန္ဒကိုဖော်ထုတ်ခွင့်ရကြပါတယ်။ဒီကနေ့မှာအကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရခဲ့သူတွေကိုယ့်ရဲ့ဆန္ဒတွေကိုမဖော်ထုတ်နိုင်ခဲ့ကြသူတွေလည်းအနာဂတ်မှာသူတို့ရဲ့ဆန္ဒကိုအများနည်းတူဖော်ထုတ်နိုင်ကြမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုရဲ့မြန်မာရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအစည်းအဝေးရဲ့တစိတ်တစ်ပိုင်းဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံဒုတိယအကြီးအကဲဖြစ်သူခရစ်စတင်းဘောဝါဟာလည်းရန်ကုန်တိုင်းဒေသကြီးကမဲယုံတချို့ကိုတွားရောက်လေ့လာခဲ့တယ်လို့အမေရိကန်တန်ယုံကပြောဆိုထားပါတယ်။တစ်ဆက်တည်းဥရောပသမဂ္ဂရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့ရဲ့သုံးသပ်ချက်ကိုလည်းတင်ပြပေးချင်ပါတယ်ရှင်။ဒီကနေ့မဲပေးပွဲတွေဟာမျှတမှုရှိရလားလွတ်လပ်မှုရှိရလားလို့နိုင်ငံတကာကိုယ်စားလှယ်တွေလည်းမြန်မာနိုင်ငံအနေအားအတော်များများကိုတွားရောက်လေ့လာနေကြပါတယ်။ EU ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေး EOM အဖွဲ့အကြီးအကဲ Alexander Graf Lambs တို့ကသူတို့အဖွဲ့အနေနဲ့ဘာတွေအဓိကထားလေ့လာနေသလဲဆိုတာကိုအခုလိုပြောဆိုခဲ့ပါတယ်။
Is it a genuine election? Can people actually choose between different candidates? Can they vote in secret? Is their vote free from intimidation or are there people campaigning still around the polling stations? These are the things
ဒီရွေးကောက်ပွဲဟာတကယ်စစ်မှန်သလားပြည်သူတွေကသူတို့ဆန္ဒအတိုင်းတကယ်ရွေးချယ်နိုင်ခွင့်ရကြသလားအနောက်ရှက်ကင်းကင်းနဲ့လွတ်လွတ်လပ်လပ်မဲပေးနိုင်ကြရလားဆိုတာကိုသူတို့အနေနဲ့စောင့်ကြည့်နေတာဖြစ်တယ်လို့ EU ရွေးကောက်ပွဲလေ့လာရေးအဖွဲ့အကြီးအကဲကပြောဆိုခဲ့တာဖြစ်ပါတယ်မဲပေးနိုင်မှုမဲလက်မှတ်တွေတစိုက်တုံးတွေမဲဆန္ဒရှင်စီရင်စာရာတွေနဲ့ပတ်သက်လို့လည်းလေ့လာသုံးသပ်ကြမှာဖြစ်ပါတယ်။ရန်ကုန်မြို့ကမဲယုံနေဖွင့်ချိန်မှာသူတွေ့ရမြင်ရတဲ့လောက်ကတော့စနစ်တကျရှိတယ်လို့လည်း EU လေ့လာရေးအကြီးအကဲကပြောဆိုခဲ့ပါတယ်ရှင်။အခုတခါတော့ပြည်တွင်းကလေ့လာဆောင်ကြည့်ရေးအဖွဲ့တချို့ရဲ့ပြောဆိုချက်တွေကိုလည်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကျင်းပနေတဲ့ရွေးကောက်ပွဲဟာအရင်ထင်ထားတာထက်တော့ပိုပြီးတော့လွတ်လပ်မှုရှိတယ်လို့ပြည်တွင်းကရွေးကောက်ပွဲလေ့လာဆောင်ကြည့်သူတချို့ကပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲအပြီးကာလမဲရီတွက်တာတွေနဲ့မဲရလတ်တွေကတော့စိုးရိမ်စရာအနေအထားတွေရှိလာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။အခြေအနေအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းအလိုမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်လိုက်တဲ့မဲစင်းတွေအထိမဲစင်းတွေအမားမားအယွင်းယွင်းဖြစ်နေတာအပါအဝင်အငင်းပွားစရာအခြေအနေတွေအတော်များများရှိနေတဲ့ကြားကပဲ2015ရွေးကောက်ပွဲမဲပေးတာတွေကတော့ပြီးသွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်း2015ရွေးကောက်ပွဲဟာငိုထင်ထားတာထက်တော့အများကြီးလွတ်လပ်မှုရှိတယ်လို့ပြည်တွင်းကရွေးကောက်ပွဲလျှောက်ဆောင်ကြည့်နေသူတဦးဖြစ်တဲ့ဦးရွှေပါကသုံးသပ်ပါတယ်။
ကျွန်တော်တို့ထင်ထားတာတဲ့ပုံပြီးတော့လည်းလွတ်လပ်မှုတော့ကျွန်တော်တွေ့ရတယ်။နောက်ပြီးတော့သွားလို့လူပိုတွေဆိုတဲ့ကိစ္စလူကိုလည်းဟိုနှစ်မျိုးလည်းကလည်းကျန်နေကြပါဘာအဲ့ဒီလူပိုတွေဆိုအသုံးချတာတွေမတွေ့ရဘူး။ပုံမှန်တိုင်းပဲအဲ့ဒီယူဖို့ပုံနေတဲ့လူတွေဆိုတော့သူတို့တစ်တိကကပြားတွေမှာအဲ့ဒီသူတို့ရုံးမကိုလာမထုတ်ခဲ့တဲ့ဒီတိုင်းပဲလက်ကျန်နေနေရှိနေတယ်ဟို တကယ်အမှန်တရားရှိတဲ့လူကတော့ထုတ်ပြီးတော့လာပါတယ်ဘရောအရေးကတော့ဘယ်လိုဆိုတော့ဘရောလေးဘရောဟောလွတ်လပ်ပြင်းမှုတော့ရှိတယ်လို့တော့ကျွန်တော်ဆုံးတာကလက်ရှိနေသားမှာ
တခါမန်းလင်းမျိုးကအခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီကရွေးကောက်ပွဲအခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ဥက္ကမောင်ထုံးကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။အခုကမဲယုံတွေပိတ်သွားပြီပေါ့နော်။မဲယုံတွေပိတ်သွားပြီဆိုတဲ့အခါကျတော့အဒီမန္တလေးဘက်ကအခြေအနေဘယ်လိုရှိလဲဘယ်လိုရှိလဲဆိုတော့ကဒီရွေးကောက်ပွဲကိုဥက္ကမောင်ထုံးတို့လည်းလေ့လာစောင့်ကြည့်နေရဆိုတော့ဒီရွေးကောက်ပွဲကဘလောက်အတိုင်းအတာထိလွတ်လပ်ပြီးတရားမျှတတယ်လို့ပြောလို့ရနိုင်မလဲ။ရေဘူးရအဖြစ်ပေါ့နော်။အစောပိုင်းတုန်းကတော့စိုးရိမ်မှုတွေတော်တော်များရှိခဲ့တော့ဒီဥစ္စာအခုလက်ရှိဟိုလှုပ်သွားတဲ့အနေအထားရဘလောက်ထိလွတ်လပ်ပြီးတော့တရားမျှတပြီလို့ပြောလို့ရနိုင်မလဲ။အ
ဲလောလောဆယ်အခုကျွန်တော်တို့ဆိုဘလောက်ကတော့ဟိုမဲပေးခြင်းဆိုင်ရာအိဆာနဲ့ပတ်သက်ပြီးတော့ဟိုသိပြီးတော့ဟိုဟာပေါ့နော်။ဟိုအခက်ခဲမရှိဘူး။ဟိုအလွယ်ကူတယ်ပေါ့နော်ဟိုဖရီးရက်ကဒီအရင်2010 2012ဒီကဲစာရင်ဒီ15မှာမဲပေးချင်းဆိုင်ရာကတော့တော်တော်လေးတိုးတက်လာပါတယ်အဆင်ပြေပါတယ်သို့တော့အဲ့ဒီရေကောက်ပွဲပြီးနောက်ပိုင်းကိစ္စလေးတွေမှာတော့နည်းနည်းလေးဟိုဟာဖြစ်နေမယ်ထင်တယ်ဗျเนาะဟိုအငင်းမမှုမှာတော့နည်းနည်းပြဿနာလေးတွေရှိနေမယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်ဟိုဒီတိုင်တာတော်တော်လေးတွေရှိရင်ရှိနေမယ်အဲ့လိုမျိုးကိစ္စမျိုးတွေပေါ့နော်မဲပြူတာဆိုပါတော့အဲ့လိုမျိုးတွေဖြစ်လေ
ဟုတ်ကဲ့မဲပေးခြင်းဆိုင်ရာတိုးတက်တယ်ဆိုပေမဲ့ဒါပေမဲ့ဒီမဲပေးဖို့အတွက်တော်တော်လေးအခက်အခဲတွေဖြစ်ခဲ့တယ်ဒီမဲစင်းမားတာအစပေါ့နော်တော်တော်လေးကိုအခက်အခဲတွေဖြစ်ခဲ့တယ်ဆိုတော့ဘယ်လိုကြောင့်တိုးတက်တယ်လို့ပြောလို့ရတာလဲ
အဒီဟိုတိုးတက်တယ်ဆိုတော့ရေလာစောင့်ကြည့်တဲ့အနေအားရေ30တော့ကတော့ကျွန်တော်တို့ကတ်ကိုကတ်လို့မရတာဗျဆနစ်မှာလည်းပါအပေါင်းသားလေးကိုရေးလို့ရတယ်အခုဒီဟိုဟာထဲမှာဒီ15မှာကျော်ထဲထဲဝင်ဝင်ကျွန်တော်တို့လိုက်ပြီးတော့အကုန်လုံးလေးလာလို့ရတယ်ကြည့်လို့ရတယ်အဲ့လိုမျိုးလေးပေါ့နောက်နောက်ပြီးကျတော့ဒီဟိုလွဲဟိုပေါ့လွဲကူမှုပေါ့လွဲကူမှုဆိုတာဒီချိန်ချောင်းမှုလိုပါတော့ကျွန်တော်တို့ဒီတစ်လောက်ရှိရတော့ဟိုဘယ်ပါတီကိုပြီးပါတော့ဘယ်ဟာမျိုးအဲ့လိုမျိုးလေးတွေမရှိဘူးပြတော်တော်များများတွေ့တဲ့ဟာတော့နော်အခုလောလောဆယ်ကျွန်တော်တို့မြင်တဲ့ဟာ
ဆိုတော့ပြီးခဲ့တဲ့2010တို့2012တို့ထက်ဆိုင်တော့မဲပေးတဲ့အပိုင်းမှာတော့လွတ်လပ်ပြီးတရားမျှတတယ်လို့ပြောလို့ရမှာပေါ့အဲ့လိုမျိုးပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီမဲပေးခြင်းဆိုင်ရာမှာတော့တော်တော်လေးလွတ်လပ်တယ်ဟိုအားကြီးလွတ်လပ်တယ်လို့တော့ကျွန်တော်မဆိုလို့ဘောနော်အဲ့ဒီအနေထားတွေတဲ့ဆိုင်ရင်2015ကဟိုတိုးတက်ကောင်းမွန်တယ်လို့ပြောရမှာပါဗျာဟု
တ်ကဲ့
ကျွန်တော်တို့တရားဝင်ခေါ်ဟိုဒီလူလူပါဝင်လာဖို့ရှိတယ်တော်တော်များများဟိုလေလာဆန်းစုခွင့်ပေးတယ်နိုင်ငံတကာဖွဲ့စည်းပေးသလိုဟိုပြီးပါဒီရင်ပြပါအကုန်လုံးကိုလေ့လာဝင်ပေးတယ်ကျွန်တော်တို့ဒီ7နှစ်တော့အဆိုရင်ကိုအဲ့လိုမျိုးတရားဝင်ပေးတာကြည့်တာဘာမှမရှိဘူ
းမဲယုံတွေကတော့ဒီကနေ့ညနေ4နာရီမှာပိတ်လိုက်ပြီးတချို့နေရာတွေအတော်များများမှာမဲတွေကိုစတင်ရေးတွက်နေကြပြီဖြစ်ပါတယ်ရန်ကုန်မြို့ NLD ပါတီဌာနချုပ်မှရောက်ရှိနေတဲ့ရွေးကောက်ပွဲလေ့လာစောင့်ကြည့်သူဦးရွှေဘကတော့မဲရေတွက်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့စိုးရိမ်မှုကို VOA ကိုအခုလိုပြောပြပါတယ
်ဒီလက်ရှိမဲရေတွက်တဲ့စနစ်ကိုကျွန်တော်ထေချာလေ့လာကြည့်တယ်လေလာကြည့်တဲ့ဒီမဲမှာအရင်ရှင်းနေတဲ့အရသားတဲ့ဒါပေမဲ့အချက်ကိုအရဆောနေတဲ့ခါကြည့်သူတို့ကညနေပိုင်းကိုဆွဲခေါ်နေတာဟာဆရာမတန်ပြတ်ဖြစ်တဲ့အခုရှိတယ
်မဲရေတွက်တဲ့ဥစ္စာက
ပြနေတဲ့ပုံစံကြီးကရှင်းလင်းတဲ့ပြဿနာကောင်းတယ်ဒါပေမဲ့အဲ့ဒီရှင်းလင်းတဲ့ပြဿနာမှုကိုဒီလိုရှင်းတဲ့အဲ့ဒါအရဆောနေ
တချို့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲရလဒ်တွေထွက်ပေါ်နေပြီဖြစ်ပြီးတော့ရွေးကောက်ပွဲရဲ့အပိသက်ရလဒ်ကိုတော့သတင်းပတ်တစ်ပတ်ကနေနှစ်ပတ်တွင်းကြီးညာမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရန်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့ရွေးကောက်ပွဲဆိုင်ရာလေ့လာစောင့်ကြည့်ကြတဲ့နိုင်ငံတကာနဲ့ပြည်တွင်းလေ့လာစောင့်ကြည့်သူတွေရဲ့ရွေးကောက်ပွဲအပေါ်သုံးသပ်ချက်တွေကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်လေ့လာနိုင်တာဟာ2010ရွေးကောက်ပွဲနဲ့ရှင်ရင်တိုးတက်မှုတရက်ဖြစ်ပေမဲ့လည်းစီးမင်းစည်းကမ်းတွေနဲ့စောင့်ကြည့်နေရသေးတာကြောင့်ပွင့်ပွင့်လင်းလင်းဒီမိုကရေစီဆန်ဆန်မဖြစ်သေးဘူးလို့ဒီကနေ့ရွေးကောက်ပွဲနေ့မှာစောင့်ကြည့်အကဲခတ်ခဲ့တဲ့ကတ်တာစင်တာကပြောဆိုလိုက်ပါတယ်မဲယုံတွေမှာတန်းစီနေတဲ့ပြည်သူတွေကိုကြည်ချင်းအဖြစ်လဲဒီကနေ့ဟာမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတဲ့နေ့ရက်တစ်ရက်ဖြစ်တယ်လို့လည်းပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်2015ပါတီစုံအထွေထွေရွေးကောက်ပွဲမှာပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်လေ့လာနိုင်ပေမဲ့စီမင်းစည်းကမ်းတွေနဲ့လေ့လာရတာကြောင့်ပွင့်လင်းပြီးဒီမိုကရက်တစ်တိတ်မဆန်လာဘူးလို့ကာတာစင်တာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ပူးတွဲခေါင်းဆောင်လည်းဖြစ်အိုင်ယာလန်နိုင်ငံသမ္မတဟောင်းလည်းဖြစ်တဲ့မယ်ရီရောဘင်ဆန်ကအခုလိုပြောဆိုလိုက်ပါတယ
် And I think it's important that we have had this access long term short term and today because that is really important for the election process. But I think I also take the point.
ဒီမှာလို့ရေရီရှိရီတို့လည်လာစောင့်ကြည့်သူတွေအနေနဲ့ဒီနေ့စောင့်ကြည့်ခွင့်ရတာဟာရွေးကောက်ပွဲတက်ကိုအရေးကြီးပါတယ်ဒါပေမဲ့လည်းဒီနေရာမှာတစ်ချက်ပြောချင်တာကကျမတို့စောင့်ကြည့်တဲ့အဖွဲ့တွေအနေနဲ့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲအကန့်အသတ်နဲ့စောင့်ကြည့်နေရပါတယ်ဒါဟာစစ်မှန်ပြောရတဲ့ဒီမိုကရေစီစံနှုန်းလို့မယူဆပါဘူး
ဒီချက်ဟာအရေးကြီးတာကြောင့်မလို့စည်းနေမှာကျမတို့ထုတ်ပြန်မယ့်အစီအစဉ်ခန်းစာမှာထည့်သွင်းဖို့ပြသမှာပါ။ဒါကြောင့်လဲဆိုတော့မြန်မာနိုင်ငံဟာလေးလေးနက်နက်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားမယ်လို့မျှော်လင့်တယ်လို့သွားနိုင်အောင်လဲကျမတို့အားပေးခြင်းလို့ဖြစ်ပါတယ်။
အဲအဲ့တော့ဝန်ဒါဘီဂက်စ်ဒစ်ဖရင့်စ်ဘီတွင်းသ်ဒီနေ့ယူကောက်ပွဲနဲ့ဒီကနေ့ယူကောက်ပွဲရဲ့အဓိကကွာခြားချက်ကပြည်တွင်းပြည်ပစောင့်ကြည့်ဖွဲ့တွေအကဲခတ်စောင့်ကြည့်ခွင့်ရတာပါပဲ။ကျွန်တော်တို့အခုလိုမျိုးမြန်မာနိုင်ငံမှာခြေချပြီးတော့စောင့်ကြည့်လေ့လာနိုင်တာဟာအရင်ယူကောက်ပွဲနဲ့ကွာခြားတဲ့အဓိကအချက်ပါ။ကာတာစင်တာဟာမြန်မာတိုင်းနိုင်ငံလုံးဖြန့်ကျက်ပြီးယူ
ပင်စင်ကဒီကနေ့မနက်ပိုင်းမဲယုံနေအခြေအနေကိုလည်းအခုလိုပြောပြပါဗျာ
We started at 5:30 this morning so if we could get to the polling station we were allocated to see how the preparations were to see the opening of the station of the
မတော်ဒီနေ့အစောပိုင်းမှာပဲမဲယုံတွေကိုတွားပြီးတော့ပြင်စင်တာတွေကိုလေ့လာနိုင်ခဲ့ပါတယ်။မဲပုံတွေထဲမှာမဲတွေကြိုတင်ထည့်ထားတာမရှိအောင်လဲတွားပြီးစစ်ကြည့်ပါတယ်။အဲ့ဒီအချိန်မှလည်းကမဲပေးဖို့တန်းစီနေကြတာတော်တော်လေးကိုအတန်းအရှည်နေတာတွေ့ရပါတယ်။အဲ့ဒါကိုကြည့်ခြင်းအပြင်ဒီကနေ့ဟာမြမပြည်သူတွေအတွက်အရေးကြီးတဲ့နေ့တစ်နေ့ဆိုတာကိုတွေ့နိုင်ပါတယ်။မဲယုံတွေမှာလူတွေတန်းစီတာများလွန်းလို့မဲပေးဖို့နှစ်နာရီကျော်ကျော်ကြာအောင်တော့စောင့်ရတာတွေရှိပါတယ်။ကျမတို့မဲယုံတွေကိုတွားတဲ့အခါမှာလူလူလားလားပဲကြိုဆိုကြတာတွေ့ရပြီးတော့ကျမတို့သိကျင်တဲ့မဲယုံတွေကိုလည်းကောင်းကောင်းမွန်မွန်ဖြည့်ကြားပေးတာတွေ့ရပါလိမ့်ရှင်
။ဒီကနေ့မနေ့အစောပိုင်းမှာကာတာစင်တာကလေ့လာဆောင်ကြည့်ခဲ့တဲ့ဗဟန်းမြို့နယ်တွင်ကသီရိမင်္ဂလာမဟာဓမ္မယုံဘုန်းကြီးကျောင်းကမဲယုံမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပခဲ့တာပါ။ဒီမဲယုံမှာမဲလာပေးသူတူဖြစ်တဲ့ကိုဆိုင်ကလည်းသူ့ရဲ့မျှော်လင့်ချက်ကိုအခုလိုဖွင့်ထားပါဗျ
။အများမျှော်လင့်တဲ့အတိုင်းပဲအားလုံးစိတ်ချမ်းသာမယ်လို့မျှော်လင့်ပါတယ်။ကျွန်တော်ယုံကြည်ပါတယ်။ဘာလို့လဲဆိုတော့အမေစုကလွဲပြီးတော့လဲဒီကျွန်တော်တို့နိုင်ငံကိုပြောင်းလဲပေးနိုင်တဲ့လူလက်ရှိပေါ့နော်ကျွန်တော်တော့မတွေ့သေးဘူးခင်ဗျ။အဲ့တော့အမေကအများကြီးပြောင်းလဲပေးနိုင်ပါတယ်။ကျွန်တော်တို့ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပညာရေးအစသာရရာတိုးတက်အောင်မြောင်လို့အမေပြုတ်လုပေးမယ်လို့ကျွန်တော်ယုံကြည်ပါတယ
်ကာတာစင်တာကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်နေအနေနဲ့နိုင်ငံအနှံ့လေးလာစောင့်ကြည့်နေတဲ့အဖွဲ့ဝင်တွေရဲ့သတင်းပြန်ပို့ချက်တွေနဲ့တေချာစမ်းစစ်လေ့လာပြီးနိုဝင်ဘာလ10ရက်နေ့မှာတော့ကနဦးအစီရင်ခန်းစာထုတ်ပြန်သွားဖို့ရှိပါတယ်ရှင
်ဖြိုရဲ့ရန်ကုန်သတင်းတောက်မတ်တင်ကီလင်းစူးစီးထင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ပြည်ရင်းပြပလေးလာစောင့်ကြည့်သူတွေရဲ့ဒီကနေ့ရွေးကောက်ပွဲအပေါ်တွေးကမြင်ခဲ့ရတဲ့အခြေအနေတွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်တနင်္ဂနွေလုံးမဲဆန္ဒနယ်မြေတီးတီးကရွေးကောက်ပွဲရလတ်တေကိုတော့နိုဝင်ဘာလ9ရက်တနင်္လာနေ့ကစပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာသွားမယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်။မနေ့9နာရီနေ့လယ်12နာရီညနေ3နာရီညနေ6နာရီည9နာရီနဲ့ည17နာရီတို့မှာရလတ်တွေကိုကြေညာမယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့လည်းနိုဝင်ဘာလ9ရက်နေ့ကနေ15ရက်နေ့အထိနေပြည်တော်မှာနေ့စဉ်ညနေ4နာရီတိုင်းသတင်းစာရှင်းလင်းပွဲလုပ်မယ်လို့လည်းကြေညာထားပါတယ်ရှင်။အခုကတော့နေဆက်မြို့တစ်မြို့ကရွေးကောက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။နိုဝင်ဘာလ10ရက်နေ့မှာကရင်ပြည်နယ်တွင်းကနေဆက်မြို့ဖြစ်တဲ့မြဝတီမြို့မှာပြည်သူအများအပြားမဲထွဲခွင့်မရသူတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နေဆက်မြို့ဖြစ်တဲ့မြဝတီမြို့ဟာကုန်းသွယ်စည်းစိမ်ရမြို့ဖြစ်တဲ့အတွက်အနေနဲ့ရရက်ကစီးပွားလာရှာကြသူတွေလည်းရှိကြပါတယ်။ဒါအပြင်နေဆက်ပါပဲအခြေချနေထိုင်ကြသူတွေလည်းရှိနေကြတာပါ။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကျင်းပတဲ့နေ့မှာတော့ပြည်သူတွေဟာဆန္ဒမဲပေးကြဖို့အတွက်မဲယုံနေစီကိုသွားခဲ့ကြပါတယ်။အဲ့ဒီအခါမှာသူတို့မဲထဲခွင့်မရတဲ့အကြောင်းအခုလိုပြောပါတယ်။
ကျောင်းမဲထရတဲ့လူတွေကြတော့သမိတာသူမှတရားစီရင်လာမထည့်ရလေ။ကိုလူတွေကြတော့တကောင်စီရင်စီစီနဲ့မထည့်ရဘူး။မတ်ပေါ်တဲ့စီစီနဲ့ဆက်ကွင်းလို့ပြူ။ခုအဲ့ဒီတရားစီရင်အဲ့ဒီ20-30လောက်မထည့်ရလေ။ကျွန်တော်90လောက်မထည့်ရဘူး။ခုကျွန်တော်ညီလီဘောတာကပဲတိတယ်။တရားကွက်လုံးဖြစ်နေတာကတော့မှန်တယ်တရားကွက်လုံးဖြစ်တယ်။အာမင်းစီဘုဘက်မှလည်းပြူတယ်။အဲရက်ကွက်တစ်ခုလုံးမှအပိုင်ထပ်ပူလို့
ကျွန်တော်တို့မဲတင်းနာမယ်မပါလို့မဲတင်းချင်တာတဲ့ကွေးမရလို့အဲ့ဒါကိုကျွန်တော်နေခဲ့ရတယ်မှာကြာပြီကျွန်တော်တို့နာမည်ဒီမပါဘူးကျွန်တော်ယူအောင်ဖုန်းနဲ့ဆက်ကြည့်တော့ယူအောင်မှာလည်းမရှိဘူးအဲ့လိုမျိုးဖြစ်နေတယ်အခုမဲရောမူးနဲ့ကျွန်တော်တွေ့တယ်မဲရောမူးကအဲ့ဒီအစ်ထက်လုပ်ပိုင်မဲကိုမရှိဘူးညမဲပါမထဲလို့ရမယ်တဲ့ကျွန်တော်အဲ့လိုမျိုးပြောတယ်လို့ကျွန်တော်တို့ပြန်လာတယ
ခွင့်ရပြီမဲ့မဲပြားအပြည့်အစုံမရတဲ့အကြောင်းအခုလို့ပြောပါတယ
်အကြီးကအသက်60ရှိပြီအကြီးက၄ပြားရရမှာ哦အကြီးက3ပြားပဲပေးတယ်အကြီးကမေးတယ်ဟဲ့3ပြားဆိုလို့ရှိလို့ရှိလို့ငါ3ပြားလို့ငါ့ကို3ပြားပဲပေးတာငါ၄ပြားရမှာလေလို့ဆိုတော့သူကပြောတယ်ဟိုနေအတော်ကဘာလူမျိုးလဲတဲ့ဟဲ့ငါ့လူငါ့မရောက်ကဘာရောက်ပါမလို့လဲလို့ငါ၄ပြားရမှာပေါ့ဆိုတော့ဒီဟိုတော့မှလည်းမပါဘူးခဲ့ဟိုမပါတော့လည်းမထည့်ရရုံမထည့်ရရုံဆိုငါဖက်ချင်တဲ့လူကဒီထဲမှာပါနေတယ်ဘယ်လိုလုပ်မလဲလို့နောက်တော့ဒီမှာနေနေတာမှာဆက်ရှင်းနေဆက်လောက်ရှိနေပြီအမအိမ်နောက်စုစင်ရင်းတွေကမပုံနေနေရောမပါလို့အဲ့ဒီစာတွေယူပြီးတော့သွားပြီးတော့ထည့်ဖို့သွားတဲ့ဟာကိုလက်မခံဘူးနောက်တစ်ယောက်ကျတော့လည်းမပုံနေပါသွားတယ်သွားထည့်တဲ့ဟာကိုလေမရဘူးမရဘူးမရတော့ကကြတော့ဟိုကျိုတီးမပေးထားလို့လည်းမရဘူးလေအဲ့ဒါကိုရင်ထဲမှာကိုယ့်အကူထားပြီးတော့တိုက်တိုက်ဆက်ဆက်ကြည့်ရမယ်ညစ်ပတ်တယ်ပါမဲလေ
ညဝီမျိုးအမှတ်လေးရက်ကွက်ကပြည်သူတို့ကတော
့ဟာမဲမထရတော့အခုဆန္ဒတော့မပြမယ်လို့လုံနေကုန်တာအဲတော်တော်များလာပါကွာအခုမထရလို့ကမိသားစုလိုက်တွေမထရတဲ့လူတွေရောအမှတော်တော်လေးကိုပူညာပူညာနေဖြစ်နေကုန်တာပေါ့ရက်ကွက်နဲ့ပြောမယ်ဆိုတော့တော်ဝဲနီးနီးတော့ပဲပြောပါတော့ကွာ
မဲစင်းကိုစတင်ကတ်ထားတဲ့အချိန်ကစပြီးမရှင်းမလင်းဖြစ်ခဲ့ရတယ်လို့လဲမြို့ကန်တို့ကဆိုပါတယ်
ဒါမဲဖင်းကိုဆုံးမလုပ်ထားတာဆုံးမလုပ်ထားတဲ့ကလူတွေကတောင်းကြည့်ရတာတစ်ခါကြွားကြည့်လည်းမတွေ့နှစ်ခါတည်းကြည့်လည်းမတွေ့ဒီနေ့ဆိုရင်တခိုင်လုံးအားဆိုပြတကောင်စီနဲ့ဘပုံတွေယူသွားတော့လည်းခွင့်မပြုအဲ့လိုမျိုးတွေဖြစ်ကုန်လားကလုံ
းမဲထရမဲ့စီးရင်ထဲမှာပါမပါကြည့်ရှုတဲ့အခါမှာကျင်းကျင်းသွားပြောရတဲ့အခြေအနေတွေကြောင့်ပြည်သူတွေအနေနဲ့စိတ်ပျက်စရာတွေဖြစ်ခဲ့ရတဲ့အကြောင်းဒါပေမဲ့မဲထရမဲ့နေ့မှာတော့သူတို့နာမည်တွေပါမယ်လို့ယူဆတဲ့အတွက်လာခဲ့ပေမဲ့မဲပေးခွင့်မရတာတွေဖြစ်ခဲ့ရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းထောက်မိုက်အေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထောက်လွှင့်ပေးနေတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေဆက်သွယ်မေးမြန်းချက်တွေကိုတော့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။VOA American အသံရဲ့တင်းငင်းနေနေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းကီလိုမီတာ24 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးတဲ့အခါမှာလဲရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေနဲ့ဓာတ်ရိုက်ဆွေးနွေးကန်တို့ကိုနားဆင်ကြရပါမယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒီစီဇန်ကိုည9နာရီအစီအစဉ်ပြပချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းငနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355လိုင်းဒိုမီတာ52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီကနေ့မှာတော့ရွေးကောက်ပွဲမဲပေးပြီးနောက်ပိုင်းအခြေအနေတွေကိုဓာတ်ရိုက်ဆွေးနွေးတင်ဆက်ဖို့ရှိပါတယ်။ပြည်နိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူတွေလည်းကျမတို့ VOE အသံလွှင့်ကမ်းမှာရောက်ရှိဆောင်ဆိုင်နေကြပါပြီ။ဒီဆွေးနွေးပွဲမတိုင်ခင်တော့ရွေးကောက်ပွဲသတင်းဆောင်မတပုတ်နောက်ဆုံးရသတင်းဆောင်မတပုတ်ကိုတင်ပြပေးချင်ပါတယ်။မြန်မာပြည်မှာပထမဆုံးအနေနဲ့ပါတီပေါင်း90ကျော်အပြင်းထန်ပြိုင်ဆိုင်ရတဲ့တမိုင်းဝင်2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲကတော့ကျင်းပလို့ပြီးဆုံးသွားပြီဖြစ်ပါတယ်။မဲဆန္ဒရှင်တွေအများစုအနေနဲ့မဲပေးရမှာအဆင်ပြေခဲ့ကြပေမဲ့ရက်ကြီးကော်မရှင်တွေရဲ့အားနည်းမှုတချို့ကြောင့်ပယ်မယ်ဖြစ်ခဲ့ရတဲ့အနေအထားတွေလည်းရှိနေပါတယ်။ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ကအခြေအနေကိုတော့ကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ VOA သတင်းတောင်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
။ဒီကနေ့နိုဝင်ဘာ10ရက်နေ့2015အထွေထွေရွေးကောက်ပွဲကျင်းပတဲ့နေ့မှာတိုင်းရင်းသားမဲဆန္ဒရှင်တွေအနေနဲ့တိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်မဲပေးခွင့်မရတာရှိသလိုရွေးကောက်ပွဲကော်မရှင်ရဲ့အားနည်းချက်ကြောင့်မဲဆန္ဒရှင်တွေရဲ့မဲလက်မှတ်တွေပယ်မဲဖြစ်ခဲ့ရတာလည်းရှိပါတယ်။စိတ်ဝင်စားဖို့ကောင်းတဲ့ရန်ကုန်တိုင်းတွင်းကမဲဆန္ဒနယ်တစ်ခုဖြစ်တဲ့ဗဟန်းမြို့နယ်ကရွှေတောင်ကြားနေရက်ကွက်မဲရုံအမှတ်9မှာတိုင်းဒေသကြီးလွတ်တော်အတွက်မဲလက်မှတ်အစားပြည်သူလွတ်တော်မဲလက်မှတ်တွေမပြီးထုတ်ပေးခဲ့လို့ပယ်မဲဖြစ်ခဲ့ရတာတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟန်းမြို့နယ်ပြည်သူလွတ်တော်ကိုယ်စားလှယ်လောင်းဦးထွန်းမြင့်ကပြောပါတယ
်ရွှေတောင်ကြားနေရက်ကွက်မဲရုံအမှတ်9မှာဆိုရင်ဘိုးဘွားတားကမှသူတို့မဲရုံဖွင့်လိုက်ပြီးတော့အဖိုးအဖွားတွေကိုဒါမဲပေးခိုင်းနေနောက်ပြီးတော့သဆိုင်ရနေပြည်တော်မှာပါဝင်တဲ့သူတွေလည်းမဲပေးရတာဖြစ်တယ်။အဲ့ဒီမှာဘာဖြစ်တယ်လဲဆိုလို့ရှိရင်သူတို့တိုင်းဒေသကြီးတွတ်တုံတွေမဲဆန္ဒပေးတဲ့နေရာမှာတိုင်းဒေသကြီးမဲဆန္ဒလက်မှတ်ကိုထုတ်မပေးမိဘဲနဲ့ပြည်သူလွတ်တော်မဲဆန္ဒမဲလက်မှတ်တွေကိုသူထုတ်ပေးမိတယ်။သူ12ဦးမြောက်သူတို့ဆန္ဒမဲလမ်းမထုတ်ပေးပြီးတော့မှပဲသူသိရှိတယ်အဲ့တော့တကယ်တမ်းပြောမယ်ဆိုရင်ရွေးကောက်ပွဲသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အချို့တွေနေမဲယုံမှုတွေအားနည်းချက်တွေကြောင့်ဒီမဲဆန္ဒရှင်စက္ကူရဲ့ဒါဆန္ဒမဲတွေဟာအဟောတိကံဖြစ်သွားတယ်
မြို့နယ်တစ်ခုလည်းမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်ရွေးကောက်ပွဲတရားမျှတမှုအခြေအနေနဲ့ပတ်သက်လို့ဦးထွန်းမြင့်ကအခုလိုဆက်ပြောပါတယ်
တနင်္ဂနွေလုံးနဲ့အတိုင်းအတာနဲ့ခြုံငုံကြည့်မယ်ဆိုရင်မက်စလစ်ပြားတွေဖောင်းပွားမှုတွေဟလာကြိုတင်မဲတွေကိုရယူထားမှုတွေเนาะတချို့ဒေသတွေမှာချင်းချောက်အကြက်ကန်ပြီးတော့မဲထက်ခိုင်းမှုဖြစ်ပေါ်နေတဲ့အတွက်ကြောင့်ဒီဟာကပြောမယ်ဆိုရင်တော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကြီးတစ်ခုရဲ့အဖြစ်ထွက်ပေါ်လာဖို့အတွက်အမတန်ခဲရင်းနဲ့ကိစ္စတွေဖြစ်နေတယ်လို့ကျွန်တော်ယူဆထုတ်လို့ရတယ်
ဗဟန်းမြို့နယ်တက်ဆန်ရက်ကွက်အာလကနှစ်အတွင်းမှာရှိတဲ့မဲယုံတွေမှာတိုင်းရင်းသားတွေမဲလိမဲ့ပေးခွင့်မရဘဲမြို့နယ်ကော်မရှင်ကိုအကြောင်းကြားပြီးမိုးလဲပိုင်းလောက်မှမဲပြန်ပေးခွင့်ရတာမျိုးတွေရှိသလိုဗဟန်းမြို့နယ်အတွင်းကမဲယုံအချို့မှာတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားရေးရဝင်ကြီးနေရာအတွက်မဲပေးခွင့်လုံးဝမရတာမျိုးတွေလည်းရှိပါတယ်။တိုင်းရင်းသားတဦးဖြစ်ပေမဲ့တိုင်းရင်းသားရေးရဝင်ကြီးနေရာအတွက်မဲထည့်ခွင့်မရဘဲမြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတွားပြောပြီးမှပြန်ပြီးမဲထည့်ခွင့်ရတဲ့ကိုထွန်းနိုင်ကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
မနေ့9နာရီလောက်တန်းစီပြီးရှင်9နာရီခွဲလောက်မှာကျွန်တော်အထက်ရောက်ခဲ့ရှင်ပါဟိုပြည်တော်စုလွတ်တော်ရဲ့ပြည်တော်ပြည်သူလွတ်တော်ရဲ့မြို့သားလွတ်တော်ရဲ့တိုင်းရင်းသားကြီးလွတ်တော်ရဲ့ပါတယ်ဒါပေမဲ့ဒီကြံတဲ့ဟာတခုမပါဘူးမပါဘူးဆိုကျွန်တော်ဒီရောက်မှသိရကျွန်တော်မဲစင်းလည်းရတယ်လေမဲစင်းရတော့ကျွန်တော်ကခိုင်တိုင်းရင်းသားဆိုတော့၄မဲထက်ရမယ်လို့ပဲမှတ်လိုက်တာဆိုတော့ဒီရောက်တော့စရင်က၄ခုဆိုတော့ကျွန်တော်က၃ခုမှပါတယ်တစ်ခုမှပါတော့ရမထည့်ရဘူးကျွန်တော်ကဒီမဲယုံမှုစီတော့တယ်ရက်ကွက်ကော်မရှင်စီတော့တယ်ညွန့်နယ်ကော်မရှင်စီမှဒီမှာစာနဲ့ကြီးပြီးရင်တင်တယ်ဒါကသူတို့ကတော့ပြည်ထောင်ကော်မရှင်စီတင်ပြီးရတယ်ပြောတာပဲ fax နဲ့အဲ့ဒီဟာကိုနဲ့သူတို့ကနောက်တနာရီလောက်17ခွဲလောက်မှရပြီလို့ပြောတယ်ဖုန်းဆက်ပြီး
ပြည်သူလူထုကတော့ရွေးကောက်ပွဲနေ့မှာတသက်ကြွကြမဲလာထဲကြပြီမဲ့လေနိုင်ငံကြီးပါတီကြီးတွေကအချို့သူတွေအနေနဲ့မဲယုံပရဝံအတွင်းမှာမဲဆွဲတာမျိုးတွေတွေ့ရတယ်လို့ဗဟန်းမြို့နယ်ကနေပြည်သူလွတ်တော်နေရာအတွက်ဝင်ရောက်ရှင်ပြိုင်တဲ့သတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာညွညွသိန်းကပြောပါတယ်
အခုချိန်ထိအတူတူတွေ့ရတာကတော့ ARG ပါတီတွေပေါ့နော်ဒီမဲယုံပရဝံတွေအတွင်းမှာပေါ့နော်အတင်းပေါ့နော်ဟိုမဲဆွဲတာမျိုးတွေတွေ့ရတယ်ဆိုတော့အဲ့တော့တချို့ကိစ္စတွေကတော့အတူတူမှတ်တမ်းတင်ထားတာတွေရှိပါတယ်တချို့ကိစ္စတွေကြတော့လည်းပေါ့နော်ခွင့်လွှတ်လိုက်တာတွေရှိပါတယ်
2015ရွေးကောက်ပွဲကနေဒီမိုကရေစီအစိုးရဖွဲ့နိုင်ဖို့လိုအပ်တာမို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးဖြစ်ခဲ့တယ်လို့ဦးတန်းနိုင်ကပြောပါတယ်။ဒီနယ
်ဒီလိုရမှာဗျာ။အဲ့ဒီကျန်ငယ်ဖွဲ့ရဆိုတော့သူတို့ပတ်သက်ကြောင်းပဲထည့်မှာဘို့ဘယ်လိုထည့်မလဲ။စဉ်းစားကြည့်ပါဦး။ကျောင်းသားတွေအချုပ်တွေရောက်နေတယ်။ကဲအိမ်ပြီးလိုက်ပဲထည့်မယ်။အဲလက်သမားတွေလက်သင်းခံပဲထည့်မယ်။အဲ့လား။အဲအုံတော့ကြဲပါအရင်တော့ဘို့ညီမရဲ့အုံတော့တအားကြီးလာကုန်ပြီကက်ကဖြစ်ပြောင်းသွားပြီ။တက္ကသိုလ်ဟောင်းဆေမိုးတော့မနီနောဆန်က
တနိုင်ငံလုံးအတိုင်းအတာနဲ့လည်းပဲမဲဆန္ဒရှင်တပ်တီကန်လက်မှတ်ဖောင်းပွားတာတွေကျူတင်မဲတွေပူပေးတာတွေရှိနေကြတယ်လို့ဝေဖန်တာတွေလည်းရှိကြတာဖြစ်ပါတယ်မဲယုံတွေပိတ်သိမ်းပြီးမဲဆင်းတွေစတင်ရေးတွက်ချိန်မှာတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကနေရာတော်တော်များများမှဥဆောင်နေပြီးရွေးကောက်ပွဲကော်မရှင်အနေနဲ့တော့ရွေးကောက်ပွဲရလဒ်ကိုနောက်ထပ်၂ရက်လောက်နေမှာကြီးညာသွားမှာဖြစ်ပါတယ်ရှင်
VOA ရန်ကုန်ရုံးကမမြင်မြင်ခိုင်ကိုတိုင်းသတင်းသွားရောက်ယူပြီးတော့စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်။မြမသမိုင်းဝင်ရွေးကောက်ပွဲအတွက် VOA 102 100သားတွေသတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဒီမှာရက်ပြီးတော့ဓာတ်ရိုက်ဆွေးနွေးခန်းကိုအလှည့်ပေးခြင်းပါတယ်။ဒီကနေ့ရွေးကောက်ပွဲမဲပေးပြီးနောက်ပိုင်းဖြူးမြို့နယ်မဲဆန္ဒနယ်အပါအဝင်နောက်ဆုံးရအခြေအနေရက်ရက်ကိုကိုကျော်ကျော်သိန်းကဓာတ်ရိုက်ဆွေးနွေးသွားပါမယ်ရှင်
။ကျေးဇူးတင်ပါတယ်မတင်ကြီးထားကြီး။မင်္ဂလာပါကျွန်တော်တို့တို့ရှင်များခင်ဗျာ။မြမသမိုင်းမှာအထူးကိုပဲရေးပါတဲ့အားလုံးမျော်လင့်ဆောင်စားနေကြတဲ့ရွေးကောက်ပွဲကပြင်မဲပေးလို့ပြီးပါပါပြီအခုတော့မဲတွေကြီးတွေ့နေကြတယ်တချို့နေရာတွေကမဲရက်လက်တွေကိုလည်းပဲကျွန်တော်တို့အများအားဖြင့်တော့လူမှုကွန်ရက်ဆံမျက်နှာတွေမှာတွေ့နေရပါတယ်ဒါကရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရက်လက်တွေတော့မဟုတ်သေးပါဘူးနိုင်ငံရေးပါတီတွေအနေနဲ့လည်းပဲဒီရက်လက်တွေပေါ်မှာတတိထားပြီးတော့ပြောဆိုနေကြတာတွေ့ရပါတယ်ဘယ်နိုင်ငံရေးပါတီကမှသူတို့ရဲ့ကိုယ်စားလှယ်လောင်းတွေရှုံးနေလို့မပြောသေးသလိုဘယ်နိုင်ငံရေးပါတီကမှလည်းပဲသူတို့ရဲ့ကိုယ်စားလှယ်လောင်းတွေနိုင်နေလို့တရားဝင်ကြတာမရှိသေးပါဘူးကျွန်တော်တို့အခုဆွေးနွေးမဲ့အစီအစဉ်မှာကျွန်တော်တို့ရဲ့ VOA Studio ထဲမှာဖိတ်ခေါ်ထားတဲ့ဆွေးနွေးပေးမဲ့ပြည်နယ်ဆွေးနွေးပေးမဲ့သူတို့ရှိပါတယ်သူကတော့1990ပြည်နှစ်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုစားပြုပြီးတော့စကိုင်းတိုင်းပလဲမဲစင်တာနယ်ကနေရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာတင်ဆွေဖြစ်ပါတယ်နောက်သူကတော့ကျွန်တော်တို့ Cookie တိုင်းရင်သားမြမအရေးလေးလာသူပညာရှင်တူဖြစ်ပါတယ်နိုင်ငံပေါင်း30ကျော်ကတရင်မီဒီယာတွေမှာဆောင်းပါမြမအရေးသူများချက်ဆောင်းပါပေါင်းများစွာရေးသားခဲ့တဲ့ဒေါက်တာနေဂင်ပေါင်းကစ်ကင်ဖြစ်ပါတယ်ဆရာတော်ညောင်းစလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတခါကျွန်တော်တို့လေလိုင်းပေါ်ကနေတိုက်ရိုက်ဆွေးနွေးမဲ့အထဲမှာကျွန်တော်တို့ရန်ကုန်မှာဒီရွေးကောက်ပွဲအတွက်တရင်ယူဖို့ရွေးကောက်ပွဲအတွက်ကိုတိကျတဲ့တရင်ယူဖို့ရောက်နေတယ်ကျွန်တော်တို့အယ်ဒီတာတူဖြစ်သူကိုသားညုံရှိပါတယ်နောက်တခါကျွန်တော်တို့သောတာရှင်တွေရင်းနှီးပြီးသားမြမအရေးလေးလာသုံးသက်သူဒေါက်တာရန်မျိုးသိန်းကတော့အထူးကမဲစင်တာနဲ့တနယ်ဖြစ်တဲ့ဖြူးမြို့နယ်မှာရှိနေပါတယ်သူတို့နှစ်ယောက်ကိုလည်းကျွန်တော်တိုက်ရိုက်ဆက်သွယ်ပြီးတော့မေးမြန်းပါမယ်ပထမဦးဆုံးကိုသားညုံရေစောပိုင်းတုန်းကတော့ကိုသားညုံမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးချုပ်ရှိကိုရောက်တယ်။အဲ့ဒီမှာနောက်ဆုံးရှိခဲ့တဲ့အခြေအနေပေါ့ကိုသားညုံနောက်ဆုံးသိထားတဲ့အခြေအနေနဲ့တခြားသိထားတဲ့နောက်ဆုံးအခြေအနေလေးတွေအကုန်လုံးအချင်းချင်းပြီးတော့ပြပေးပါဦး
။ဟုတ်ကဲ့ကျွန်တော်၃နိုင်လောက်ထဲကတော့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးချုပ်ပေါ့နော်ဒီအနောက်ရှိကုန်းလိုင်းမှာရှိတဲ့ရုံးချုပ်ကိုရောက်ပါတယ်။အဲ့တော့အဲ့ဒီအချိန်မှာရေကလူတွေကတခွဲခွဲနဲ့ရောက်နေကြပြီ။အဲအဲ့ဒီအချိန်ကအဲ့ဒီအချိန်မှာတော့လူတွေမှာသွေးင်စိတ်တွေလည်းရှိကြတာမူကြလည်းတွေ့ကြပါတယ်သူတကယ်ကိုဆောင်းတော့ကျင်နေတယ်ဒါပေမဲ့လေးနာရီကျော်9နိုင်လောက်မှာဖြေရတဖြည်းဖြည်းထွက်လာတယ်မင်းယုံကြီးရဲ့ဟာကိုအဲ့မှာက NLD ရုံးချုပ်ရှိမှာကဒီ LED screen တွေပေါ့နော်ရုပ်မတညာကြီးနဲ့ဒီဓာတ်ရိုက်ပြနေတာကိုဓာတ်ထိုးပြတယ်ပြတဲ့ခါကျတော့အဲ့မှာဓာတ်ရိုက်မြင်တဲ့ခါမှာတဖြည်းဖြည်းနေရာတုံမြင်မှာ NLD အနိုင်ရတယ်ဆိုပြီးမင်းယုံတော်မြတ်မှာကိန်းကနေထွက်လာတော့အဲ့မှာရှိတဲ့လူစုတွေကတော်လေးတက်ကြွဖြစ်လာကြတယ်နောက်ပိုင်းကျတော့သူအချိန်တတ်မှတ်ချက်နဲ့ကုန်သွားပြီဆိုတော့အရင်ဒီတနေ့လုံးဒီသူဒီ energy အလံတွေရင်တိုးတွေရှောင်ထားတာပေါ့အခုအဲ့ချိန်လဲကြောက် energy အလံတွေတော့ဒီဒီအနီရောင်ဝတ်စုံတွေဝတ်ပြီးတော့လမ်းပေါ်မှာတော်လေးကိုပြပြနေနေဖြစ်သွားပြီးတော့ကျွန်တော်9နိုင်6နိုင်လောက်ချိန်မှာဆိုရင်တော့ဒီအနောက်ရှုံနိုင်လမ်းမတစ်ခုလုံးဒီကားတွေရောချိန်ရောအကုန်လမ်းပိတ်သွားပါတယ
်ဟုတ်ကဲ့
နောက်ခုနောက်ဆုံးချိန်တွေရောကျွန်တော်အဲ့မှာမရှိဘူးဒါပေမဲ့တိရလောက်အခုတက်တိလူတူက energy ရုံးရှိမှာရှိနေတယ် energy ရုံးကလည်းသူရတဲ့ကိန်းကနန်းတွေကိုအတိအကျတယောက်ချင်းဘယ်သူနိုင်လဲဆိုတာကိုတရားဝင်ထုတ်ပြန်မှုအတွက်စီစဉ်နေပြီလို့ကျွန်တော်သိရပါတယ်ဗျ။
ဆိုတော့ဒီညာတွင်ချင်းမှာ NLD ဘက်ကထုတ်ပြန်မဲ့အခြေအနေရှိလား
။အခုကသူတို့ရတဲ့လောက်သူတို့ထုတ်ပြန်မှုကြိုးစားနေတယ်လို့အဲ့ NLD ဘက်ကပြန်ကြားရေးလုပ်နေတယ်လို့ချိုးစေကျွန်တော်သိရပါတယ်ခင်ဗျာ။ဒါကတော့သူတို့ဘက်က NLD ဘက်ကရထားတဲ့ exit pool ပေါ့နော
်။ဟုတ်ကဲ့ခင်ဗျာ။ကိုသားညုံကျေးဇူးအများကြီးတင်ပါတယ်။ကိုရံမျိုးသိန်းဒေါက်တာရံမျိုးသိန်းခင်ဗျာဒေါက်တာရံမျိုးသိန်းကအခုလက်ရှိဖြူမှာပဲရှိနေသေးတယ်ကျွန်တော်တို့တိုက်ရိုက်ဆွေးနွေးကံအတွက်စောင့်နေသေးတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်ဒေါက်တာရံမျိုးသိန်း။ဒေါက်တာရမျိုးသိန်းနောက်ဆုံးသိထားတဲ့ဖြူမဲစင်တာနယ်ကပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်အချင်းဒီအရရအချင်းယုံပြပြပေးပ
ါဟုတ်ကဲ့ပိုကျွန်တော်နောက်ဆုံးသိရတဲ့အနေအထားရပါလေကျွန်တော်တို့မဲယုံပေါင်း221ယုံအနက်ကမဲယုံပေါင်း60ရဲ့အဲတက်လာတဲ့စရင်းတွေကြည့်မယ်ဆိုလို့ရှိရင် ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဲကိုယ်စားလှယ်လောင်းတွေကမဲယုံပေါင်း53ယုံလောက်မှာအနိုင်ရရှိနေတာကိုတွေ့ရပြီးတော့အဲဥမာသူရဥရွှေမန်းကမဲယုံ4ယုံလောက်မှာအနိုင်ရနေတာကိုတွေ့ရပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကပြည်သူလွတ်တော်မှာရောအမျိုးသားလွတ်တော်မှာရောတိုင်းဒေသကြီးလွတ်တော်မှာရောတိတိတာတာအတားစီးရပြီးတော့အနိုင်ရရှိနေတာကိုတွေ့ရပါတယ်အဲနောက်ပြီးတော့ဒီနေ့ပေါ့လေမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးမှာကြိုတင်မဲရေတွက်တဲ့အခါမှာအဲသူရဦးရွှေမန်းကကြိုတင်မဲ9.9မဲလောက်ရတယ်လို့သိရပါတယ်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥတန်းညွန်းက222မဲရတယ်လို့သိရပါတယ်နောက်ဥကိုကိုကျော်ကတော့မဲ180လောက်ရတယ်လို့ကြားရပါတယ
်အဲ့တော့
လက်ရှိအနေထားမှာ
ဟုတ်ကဲ့
ဟုတ်ကဲ့
ကျပ်ပြပါခင
်ဗျ။ဟုတ်ကဲ့လက်ရှိအနေထားမှာဟိုဖြူးမျိုးနယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာကျွန်တော်တို့ဒီပရိုဂျက်တာနဲ့ဒီချေးရွာကြီးမဲယုံနေရနေရတဲ့မဲရလတ်တွေကိုအချိန်နဲ့တပြေးညီဖိုးပြနေပြီးတော့အပြည်သူလူထုအတော်များများကလည်းအဲ့ဒီရှိမှာစုယုံရောက်ရှိပြီးတော့လက်ခုပ်လက်ဝါးတွေတီးပြီးတော့အောင်ပွဲခံနေတာကိုတွေ့ရပါတယ်ဗျ
။အခုတတိတော့မဲတွေရေတွက်နေတုံးပဲပေါ့မပြီးသေးဘူးပေါ့နော်။
ဟုတ်ကဲ့ခင်ဗျနောက်တချို့နည်းနည်းအလန်းဝေးတဲ့နေရာတွေကမဲတွေကိုဆက်သွယ်ပြီးရယူဖို့အတွက်သူတို့စူးစမ်းနေပါတယ်ဗ
ျကိုရံမျိုးသိန်းကုနာပြောတော့တဲ့အထဲမှာမဲပေါင်း221ယုံမှာ60မှာ53ယုံစသည်အားဖြင့်ပြောတဲ့အခါကျတော့မဲယုံအစီအတွက်ကတော့ဒါအခုအချိန်ထိပြောရမယ်ဆိုရင်ဟိုမဲယုံအစီအတွက်တစ်ဝက်ကရလက်တီတောင်မှမရှိသေးဘူးဆိုတဲ့အတိတ်ပဲပေါ့60ပဲဆိုတော့
ဟုတ်ပါတယ်ဗျဟုတ်ပါတယ်အခုမှသူတို့ဟိုအဲ့ဒီမဲတွေကိုလက်ခံပြီးတော့ဟိုပေါင်းဖို့အတွက်လုံနေတဲ့အနေအထားမျိုးရှိပါတယ်ဗျ။ကျွန်
တော်ကျန်တဲ့မဲယုံနောက်ထပ်မဲယုံပေါင်း100ကျော်150 160လောက်ကအရေးအတွက်ဒီလေးပဲ။အခုလက်ရှိရှိနေတဲ့ရလဒ်ကိုပြောင်းပြန်ဖြစ်သွားစေနိုင်တာပဲနော်
။အဲပြောလို့တော့မရဘူးပေါ့လေ။ဒါပေမဲ့သူတို့ကျွန်တော်မေးကြည့်တဲ့အနေအထားရပေါ့လေ။ဥပမာဖြူးမျိုးပေါ်မှာဟိုအဓိကကျတဲ့မဲယုံ9ယုံမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကအပြတ်အသတ်အနိုင်ရရှိထားတယ်လို့လည်းသိရပါတယ်ဗျ။နောက်ပြီးတော့လက်ရှိဟိုကြံရှိတဲ့မဲယုံ150အနက်မှာတော့မဲယုံထွက်ဝက်ကျော်လောက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဒီနေနဲ့အနိုင်ရရှိဖို့အလားအလာအတော်ကောင်းနေတယ်လို့လည်းသိရပါတယ်ဗျ။တ
ော်ရမျိုးသိန်းကအဓိကကျတဲ့မဲယုံလို့ပြောတာဘာကိုကြည့်ပြီးတော့အဓိကကျတယ်လို့ပြောတာလဲ
။အဲဥပမာအားဖြင့်ကျွန်တော်တို့ဖြူးမျိုးပေါ်မှာရှိပြီးတော့အဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အကျိတ်နဲ့ရှင်ပြန်ရမယ်လို့အပမထားတဲ့မျိုးပေါ်ကမဲဆန္ဒနဲ့၅ခုပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကအပြတ်အသတ်အနိုင်ရခဲ့တယ်လို့သိရပါတယ်ဗျ
အကျိန်းနဲ့ရှင်ပြန်ရမယ်နောက်မဲဆန္ဒရှင်အရေးအတွက်လည်းများတယ်ပေါ့အဲ့ဒီလိုလား
ဟုတ်ကဲ့များလည်းများပါတယ်ဗျဟုတ်ကဲ့
ဖြူမျိုးရဲ့အခုအချိန်တွေကတိတိဆိတ်ဆိတ်ငြိမ်ငြိမ်သက်သက်ပါပဲလားရာသီဥတုကောင်းပါသလားမီးတွေပါတယ်ရောပြတ်ပါသလား
ဟာရာသီဥတုကောင်းပါတယ်ဗျမီးလည်းမပြတ်ပါဘူးဟိုတိတိဆိတ်ဆိတ်ငြိမ်ငြိမ်သက်သက်ပါပဲအားလုံးကလည်းပုံမှန်အတိုင်းပါပဲစီကန်းတကြပါပဲနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှရှိတယ်ပြည်သူလူထုကလည်းပဲရှေ့ကန်းတကြပဲအဲ့လိုဟိုစောင့်ပြီးတော့ကြည့်နေတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့ပါတော်ရမျိုးသိန်းလိုင်းပေါ်မှာဆက်နေပြပါကျွန်တော်တို့ဒီစတူဒီယိုတဲကဖိတ်ခေါ်ထားတဲ့ဆရာတို့နဲ့လည်းကျွန်တော်တို့ဆွေးနွေးပါမယ်တော်ရမျိုးသိန်းကိုလိုပိုင်းလည်းကျွန်တော်ထပ်မေးပြစီလိုင်းပေါ်မှာဆက်နေပြပါဆရာတော်တင်းဆွေနဲ့ဆရာဒေါက်တာနိုင်ကင်ပေါင်းကစ်ကင်းဆိုတော့အခုကျွန်တော်တို့တည်ထားရသလောက်ဆရာတို့လည်းကြားပါတယ်အားလုံးတည်ထားရသလောက်အခြေအနေအရရပေါ့လေဆိုဒီအခြေအနေရရအရာဒီရွေးကောက်ပွဲပေါ်မှာဒီနေ့ရွေးကောက်ပွဲပေါ်မှာဆရာတို့ရဲ့ရေပုံရသုံးသက်ချက်ကျွန်တော်အရင်ဆုံးသိပြရစီဆိုတော့ဆရာဒေါက်တာတင်းဆွေအရင်ပြောပါခင်ဗျဟု
တ်ကဲ့အာကျွန်တော်တော်တော်လေးစိတ်အားတက်ကြွပါတယ်အဲနောက်တစ်ခါဟိုအသက်ပိုင်းပြောရင်25နှစ်လောက်တောင်ပြန်နှုတ်ပြိုသလိုပေါ့လေကျွန်တော်တို့ဒီနေ့ဒီချိန်မှာ1990တော့ကလည်းမဲရက်လက်တွေအဲမဲတွေရေးပြီးပြီကျွန်တော်တို့မြို့နယ်ပလဲမှာဆိုရင်မြို့နယ်ကတော့ဟိုရေးပြီးလို့ဟိုကျွန်တော်တို့နိုင်တာတော့သိတယ်ပေါ့လေတော်တော်ကော်မရှင်ကတော့နောက်အဲမြမရုပ်မြင်သံညာကတော့နောက်တရက်ချာမှကြီးညာတယ်ခင်ဗျအဲတခုအဲနည်းနည်းတူတာလေးတခုကတော့1990ခု2015လဲပြီးတော့မှအနိုင်ရရှိတယ်လို့ကိုကိုကိုပေါ့လေအဲသိထားတဲ့ပုံကိုယ်တွေကလည်းအဲသိကြည့်တော့ဟိုဘာခေါ်မလဲကျွန်တော်တို့ဟိုအကောင့်မြင်လွန်းတဲ့ပုံကိုယ်တွေတယောက်မှရှိမလို့မမြင်ဘူး1990တော့လဲကျွန်တော်တို့ကလည်း နိုင်နာတော့သိနေတယ်နိုင်ပြီမလို့ငါတို့တော့မောင်းကျက်တည်းကြီးနဲ့လွတ်တော်ကြီးသွားမယ်လို့တော့စိတ်ကူးမရင်ခဲ့ကြဘူးခင်ဗျာ
ဆရာ1990လုံးကဆရာ
ဟုတ်ကဲ့
ရုပ်ကောက်ဘုံဝင်တဲ့အချိန်မှာရုပ်ကောက်ဘုံမှာအနိုင်ရမယ်လို့တရားယုံကြည်ခဲ့လား
အဲ့ဒါတော့ယုံတယ်ဗျယုံတယ်ခင်ဗျာဘာကြောင့်ဆိုနေရာတကာတော့ကျွန်တော်မဲယုံနေအဲ့နေ့ကဒီမေလ29နေ့ပေါ့လေမနေ့စောရက်နေ့ညနေအထိသွားတော့လဲပဲကျွန်တော်တို့နိုင်မယ်လို့ဟိုသိတယ်တနေ့ကရုပ်ကောက်ဘုံမဲစီဝင်းကာလာကလည်းသိပါတယ်ခင်ဗျာသို့တော်လည်းအဲ့လောက်ထီတော်နိုင်မယ်လို့တော့ကျွန်တော်သိပ်မထင်ဘူး
ထမ်းထမ်းမှန်းငယ်ကိုအခုရုပ်ောက်ပွဲမှာရောဆရာမဲဆန္ဒနဲ့မှာဆရာမျောလင့်ထားတဲ့ပါတီကအနိုင်ရမယ်လို့ဆရာအဲ့လိုယုံကြည်ခဲ့လား
အဲအဲ့လိုတော့ကျွန်တော်အာမမခံရတဲ့မနေ့အထိကျွန်တော်အာမမခံနောက်မနေ့ညမဟုတ်မနေ့ညအထိပေါ့လေကျွန်တော်ညဟိုစနေတစ်ချက်လောက်ကျွန်တော်အဲ့ရဝင်တဲ့အထိကျွန်တော်မပြောရပါဘူးသို့တော်မနေ့ဆိုကျွန်တော်၄နိုင်ခွဲတော့ဒီ VOE TV မှာလာပါလာမှာမလို့လက်နိုင်ခွဲထပြီးတော့ကျွန်တော်ရဲ့ဟို Facebook check လုပ်တော့ပလဲမြို့နယ်ကပရမအဦးဆုံးမို့လीမောင်းတုံဆိုတဲ့ရွာကကျွန်တော်တို့ NLD ကိုယ်စားလှယ400ကျော်နိုင်ပြီးတော့ပြီးခိုင်မြို့က30ကျော်ရတယ်ဆိုတဲ့သတင်းနဲ့ကျွန်တော်မင်္ဂလာနေ့ကိုစခဲ့တာပါခင်ဗ
ျဟုတ်ကဲ့ဆရာပဲလှစ်လာပါဦးမယ်ဒေါက်တာနိုင်ကင်ပေါ်ခစ်ကင်းဆရာရဲ့ဒီနေ့ရွေးကောက်ပွဲပေါ်မှာရေပုံရ3သက်ချက်အားလေးလက်ကြပါဦး
ပထမဆုံးကျွန်တော်နဲ့အနေနဲ့လည်းကျွန်တော်တော်တော်အားကြပါတယ်အဲဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံတကာလည်းတော်တော်စိတ်ဝင်စားကြတယ်အဲ့ဒီပြင်ကျွန်တော်မနေ့တနေ့ကလည်းကျွန်တော်ဒီအဲမြန်မာပြည်မှာရှိတဲ့ဆွေမျိုးတွေကိုကျွန်တော်ဖုန်းဆက်ခဲ့ပါတယ်သူတို့လည်းတော်တော်တက်ကြွခဲ့ပါတယ်နေပေါင်းများစွာနောက်ပိုင်းမှာခုလုံမျောချိန်ရတဲ့အတွက်ကြောင့်မို့လေအာနိုင်ငံရေးလေလာသူတယောက်အနေနဲ့လည်းအာကျွန်တော်အာရမိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်အခုထိကျွန်တော်တို့တည်တဲ့လောက်ကအာ free and fair တရားမတရားမဖြစ်တော့မှအာဖြစ်တယ်လို့ပြောရမှာပဲဒါပေမဲ့အဲကျွန်တော်တို့တခုအာတန်တရားရှိသေးတာတော့အစိုးရအတိမပေါ်မချင်းတော့ကျွန်တော်တို့ဒီလိုဖြစ်ရမယ်ဖြစ်နိုင်မယ်ဆိုတာဟာတော့ကျွန်တော်သိမပြောချင်သေးပါဘ
ူးဟုတ်ကဲ့အစိုးရအတိပိုင်းတော့ကျွန်တော်နောက်ပိုင်းမှတခါဆက်ဆွေးနွေးရအောင်ဆိုတော့ဒီကနေ့ရွေးကောက်ပွဲအခြေအနေအရရက်ကဆရာတို့အခုတတိယနေ့တည်ထားသလောက်အချင်းရက်ကဒီနေ့မတိုင်ခင်ဆရာတို့မှရှိခဲ့တဲ့မျောလင့်ချက်အတိုင်းတကယ်ဖြစ်သလားဒါမှမဟုတ်ထူးထူးခြားခြားဖြစ်ခဲ့လားကွယ်လွယ်ချက
်ကျွန်တော်အမြင်နဲ့တော့တိတ်မထူးပါဘူးဒီလိုပဲ
ဒီတိုင်းဖြစ်မယ်လို့မျောလင့်ထားတယ်
အများတော့ဖြစ်တဲ့အတိုင်းဖြစ်လာမယ်လို့ကျွန်တော်ညွှန်နေခဲ့ပါတယ
်ဆရာတော်တင်ဆွေရော
ကျွန်တော်တော့မဟုတ်ဘူးခင်ဗျကျွန်တော်ကတော့ပြောသလိုပဲဟိုဒီ2005ရွေးကောက်ပွဲကိုဘယ်သူမှဘယ်တော့ငါမကြိုတင်မျောမှန်းချက်တွေဖြစ်လာเสียအမှတ်ခံချက်မရှိပါဘူးတနည်းအားဖြင့်မနေ့ပိုင်းနဲ့ညကင်းတောင်မှမတူအောင်ပေါ့လေအခြေအနေတွေကပြောင်းလဲနေတော့ကဟိုသို့တော်လည်းပဲဟိုပုံပြမြင်ပြတ်ကြည့်လိုက်လို့ရှင်တော့ NLD ဘက်ကတိုးလာပြီးတော့တဖက်ကကြတော့တဲ့အချိန်မှာရုပ်ောက်ပွဲကြီးမဲပေးပြီးတော့ရက်လက်တွေဖြေလာကတော့ဟိုဂရပ်ပုံပြမြင်ရတော့ NLD သွားတဲ့လမ်းကြောင်းကိုအဖြေထွက်လာတာပေါ့ခင်ဗျ
ဒီနေ့အခုထက်တိဆရာတို့တည်ထားသလောက်အခြေအနေတွေအချိန်ကာလရတော့ဆရာဒီနေ့မတိုင်ခင်တုန်းကဒီလောက်ထိတော့ဆရာမျောလင့်မထားခဲ့ဘူး
မထားခဲ့ပါဘူးခင်ဗျဟုတ
်ပါတယ်တော်တော်ရမျိုးသိင
်
ဒေါက်တာရမျိုးသိင်ကိုယ်တိုင်ရောကျွန်တော်အခုနမေးခွန်းကိုဘယ်လိုပြင်မလဲတော်တော်ရမျိုးသိင်ဒီနေ့တွေ့ရကြုံရတဲ့အခြေအနေဒီတော်တော်ရမျိုးသိင်ဒီမတိုင်ခင်ကမျောလင့်ထားတဲ့အခြေအနေနဲ့တထက်သေးကြပါရဲ့လားကွဲလွဲသလား
เออจนอมีนะเราจนมูลาเหม่อเล่นท่าดาเด็กกูเออปิตุหลุดุเยสิทธิ์ဝင်ษาหมู่เนาะปิตุหลุดุเยโกไดโกจปาဝင်หมู่ดีอเปียงเลยไอ้ตัวกูโหอินไดอาไดส่งยั่วหมู่อปိုင်းนี่มาจนเหม่อเล่นท่าดาเด็กอิมตันมาเออมิ่นมาเด้ลูกจนก็ต้องตัดหมี่บาเลยเปีย
ดีมตันเองก็โอเค
เอาเฉยมาต้วยอะไรอเนท้าริอ่ะเราซ้องกูเอาเฉยเซยดาดูบ่เลยเนาะอ้าวฉี่จ้อมวยปิดูหลุดโกไดโกไนกูอ่ะดีย้วยตอกปวยมาอเปียงเลยด้วยอินไดอาไดปาวินแม้ไปผู้อสินเต็มผิดนี่ดาวนี่อ่ะแน่เจ้ามาตุ้ยได้ยาบาเลย
เปียโอเคตลอดคิดเพียงจนเราตะดิ้นนี่เดิมมาแล้วเราเปล่าท่าบาเลยตะชู่ญาติมาโกอยู่กายาตะเลตะช่อฉี่นี่ดีดาตลอดญาติตลอดแม่ๆมาสิบาเลยสรุปอติอฉี่นี่ฤทธิ์ဆရာရဲ့ခံမှန်းချက်ဆရာရဲ့ကြိုတင်တွက်ဆထားခြင်းအရာအဲ့ဒီလောက်ပဲဖြစ်တာဟာရွေးကောက်ပွဲအတွက်အခြေအနေကောင်းတယ်ဒီရွေးကောက်ပွဲဒီတနည်းအားဖြင့်ပြောရရင်ဆရာရဲ့ဟလာကျွန်တော်တို့အခုချိန်ထိတက်တနာကြီးအကြီးကြီးဆိုတဲ့ဟာမျိုးကျွန်တော်တို့အခုချိန်ထိမကြားသေးဘူးအတကူကဒီရွေးကောက်ပွဲကိုဆရာတယောက်တည်းအမြင်နဲ့ဘယ်အတိုင်းအတာထိလွတ်လပ်တရားမျှတတယ်လို့ဆရာပြောနိုင်ပြီလေ
တခုတော့ရှိတာပေါ့ဗျာဟိုမှာအင်္ဂလိပ်စကားလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရှိတာက incremental democratization လို့ခေါ်တယ် gradual changes ပေါ့လေဆိုတော့ကျွန်တော်ဥမာဒီရင့်ကျက်တဲ့ဒီမိုကရေစီနိုင်ငံမျိုးတော့ကျွန်တော်မမျှော်ထားခဲ့ဘူးပေါ့ကျွန်တော်နိုင်ငံအနေထားရဆိုလို့ရှိရင်ကျွန်တော်အမြင်မှာwe have to accept it เนาะဒီလောက်နဲ့ကျွန်တော်ကြည်နပ်မယ်လို့ကျွန်တော်ဒါမဲ့ကျွန်တော် one day တခုကပါလဲဆိုလို့ရှိရင်ကျွန်တော်မြန်မာပြည်ခုလက်ရှိလူဦးရေကိုကြည့်မယ်ဆိုလို့ရှိရင်52 million လောက်ရှိတယ်။အဲ့ထဲက32 million လောက်ပဲမဲထက်ခွင့်ရတယ်ဆိုတော့တို့မြင်းများမဲထက်ခွင့်မရဘော့အဲ့ဒါကျွန်တော်တို့စိတ်မကောင်းဖြစ်ခဲ့တယ
်။30 လူဦးရေတန်း30လောက်ပဲမဲထက်ခွင့်တတ်မှတ်ချက်တွေနဲ့ကန့်ညီလို့အဲ့လောက်ပဲပြီးလို့ရတာမဟုတ်ဘူးလားဆရာ။ဆရာဘယ်သူတွေကြံတယ်လို့ပြောချင်တာလဲ။
အာဆိုလိုတာဥမာကချင်ပြည်နယ်ချမ်းပြည်နယ်မှာတိုင်းသားတွေတော်တော်များများမဲထက်ခွင့်မရဘူးအာပြည်ရခိုင်ပြည်မှာထုံနည်း၎င်းပဲဆိုတော့တော်တော်များများအထူးသဖြင့်တိုင်းသားတွေတာမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒါတွေကကျွန်တော်တော်ဝန်နဲ့မြင်ပါတယ်တို့ကလည်းညှော်နေကြတာပေါ့လို့ဒီအချိန်ကိုရောက်လာရင်မှတို့လည်းမဲထက်ချင်တာပေါ့ဒါပေမဲ့နောက်ဆုံးကျတော့အချိန်ကြီးမျိုးမျိုးကြောင့်ပေါ့တို့မဲထက်ခွင့်မရတဲ့အတွက်ကြောင့်တို့အတွက်ဝန်နဲ့မြင်ပါတယ
်ဆရာကိုယ်တိုင်ကကူကီတိုင်ရင်သား
တယ်
နောက်ကျွန်တော်ဒီလောက်စကိုင်းဆရာလည်းစကိုင်းတိုင
်းဒေ
တာကံပဲဆရာဒေတာဘက်ကကူကီတိုင်ရင်ဒေတာဘက်ကအချိန်ကြီးရောဆရာပါလိတိထားလဲ
အခုကျွန်တော်ကြားသလောက်တော့မနေ့ညလည်းကျွန်တော်အညီနဲ့သူကပါစတာပါပဲတွနာမြတ်ဒိုမင်းလာလို့ခေါ်တယ်အဲ့သူနဲ့စကားပြောတော့သူတို့ကလည်းသူတို့ကျွန်တော်ရဲ့ဆွေမျိုးတဲမှာလည်းသူတို့လည်းကွဲနေကြတယ်တချို့လူတွေကကြက်ခိုင်ရေးပါတီကိုမဲပေးတယ်လို့ရှိတယ်ကျွန်တော်ငြင်းရတော့ NLD ကိုမဲထက်ပေးမယ်တဲ့ဆိုတော့ကျွန်တော်ကြားရတလို့တော့သူတို့ကအချင်းကြီးကောင်းပါလေလို့ကျွန်တော်ကြားရပါ
အချင်းကြီးကောင်းတယ်ဆိုတာဆရာဘယ်လို
ကောင်းတယ်ဆိုတာသူတို့ကလွတ်လပ်စွာမဲထက်ခွင့်ရပါတယ်လို့
အဲ့ဒီဒေတာပဲမှာတော့မဲပေးပွင့်နဲ့ပတ်သက်ပြီးတော့လွတ်လပ်လပ
်လုပ်နိုင်ကျွန်တော်ကြည့်တယ်လို့ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရော်ဒင်းဆိုရင်60ရွေးကောက်ပွဲနဲ့အခု2015ရွေးကောက်ပွဲဆရာလွန်ခဲ့တဲ့နှစ်အစိတ်ကာလဒီနေ့ဒီလိုအချိန်ကမျိုးဆရာစိတ်ထဲမှာအတွေ့အထဲမှာပြောင်းရုံနေမယ်ဆိုတော့ဒါသိတည်ကြတဲ့ကိစ္စပါဆရာမဲဆန္ဒနဲ့လည်းပဲဆရာသတိရနေမယ်ဆိုတော့သိတည်ကြတဲ့ကိစ္စပါကျွန်တော်ဆရာရဲ့စိတ်ထဲအတွေ့အကြုံသိချင်တာက60ရွေးကောက်ပွဲဒီနေ့ကအခြေအနေနဲ့ဒီကနေ့ရွေးကောက်ပွဲနေ့ကအခြေအနေနဲ့ဆရာဘယ်လိုထူးထူးခြားခြားခံစားရပါလဲ
ဟုတ်ကဲ့60တုန်းကကျွန်တော်တို့နိုင်ပြီးတော့အနာလွဲပေးမလားမပေးဘူးလားဆိုတော့အဲစိုးရင်ကြီးစိုးရင်စိတ်တစ်ခုတည်းသာရှိခဲ့တယ်။ခု2015နိုင်ငံရေးခင်းကျင်းတဲ့ရွေးကောက်ပွဲရလတ်အဲတည်သမျှကိုကြည့်လို့ရှိရင်တော့ကဒီလွတ်တော်တဲမှာ NLD ပါတီသို့မဟုတ်ပြည်ခိုင်ဖြိုးပါတီဘယ်နဲ့ရခိုင်နှုန်းရမလဲဆိုတော့မသိတဲ့မေကုံကြီးနဲ့အဲ့မေကုံကြီးကခုထိရှိသေးတယ်နောက်လည်းပဲလာပိုင်းလောက်ထိကိုအဲ့တိုင်းရှိနိုင်တယ်လို့ယူဆပါတယ်နော်အဲ့ဒါကစိုးရိမ်မှုသို့တော့မျောလင်းချက်တော့ရှိတယ်ခင်ဗျအဲ့ဒီမျောလင်းချက်က2090တုန်းကမျောလင်းချက်နဲ့မတူအခုဟာကတော့မျောလင်းချက်ကြီးဟိုကတော့ဟိုအဖြူနဲ့အမဲနှစ်ခုပဲအခုတော့ကဒီလာမဲ့ရုပ်ကပဲရက်လက်တဲ့တရားဝင်ကြီးညာပြီးနဲ့လွတ်တော်သို့မဟုတ်အစိုးရဖွဲ့ရေးကိစ္စရောက်တဲ့ကာလအတွင်းမှာပမာနိုင်ငံအတွက်အခွင့်အလမ်းကောင်းကြီးတစ်ခုရှိတယ်။ပမာနိုင်ငံအတွက်တင်မကပဲနဲ့ပေါ့လေ။ကျွန်တော်တို့ဟိုဒီနေ့အာဏာယူထားတဲ့ပြည်ခိုင်ဖြိုးပါတီတနည်းအားဖြင့်ဒီဖွဲ့စည်းပုံထဲမှာစပြီးတော့နိုင်ငံရေးမှာဥဆောင်ကဏ္ဍကပါဝင်နေဆိုရမြန်မာတက်မလို့ပေါ့လေ။အဲ့တော့အဲသုံးပွင့်ဆိုင်လုံးအတွက်အင်တန်ကောင်းတဲ့အခွင့်အလမ်းတစ်ခုကိုလာမဲ့ရသက်ရပတ်တီအတွင်းမှာဖော်ဆောင်ဖို့ကျွန်တော်တို့မျှော်လင့်ချက်ရှိပါတယ
်။ဟုတ်ကဲ့။သိကောင်းပါရဲ့ဆရာ။ဒီဆရာပြဆိုပြောဆိုကျန်တဲ့မတ်ချင်တဲ့စတဲ့မှာပဲကျွန်တော်တို့ကကင်းဘောတော့မေးချင်တာကဥမာဒီမိုကရေစီအတန်တင့်တာအသားကြပြတဲ့နိုင်ငံတွေပေါ့လေကျွန်တော်ကမြန်မာနိုင်ငံကိုအမေရိကန်လိုနိုင်ငံမျိုးနဲ့ထိနိုင်ရှင်နေမှာဘူးဒါပေမဲ့တခြားဒေသတွေမှာပဲဖြစ်ဖြစ်ဒီမိုကရေစီထွက်ခွာပြတဲ့နိုင်ငံမျိုးမှာဆိုရင်ယူကော့ပွဲလုပ်တယ်ယူကော့ပွဲပြီးသွားပြီဆိုရင်ရှုံးတဲ့လူကလည်းပဲကျွန်တော်ရှုံးပါတယ်ကျွန်မရှုံးပါတယ်ဆိုပြီးတော့ရက်လက်ကိုကြည်ကြည်နဲ့နဲ့ကြည်လက်ခံပြီးတော့ကျင်ကြတယ်နိုင်တဲ့လူကလည်းပဲအဲ့လိုအချိန်မျိုးကြာရင်ရှုံးတဲ့လူကိုတယ်လီဖုန်းနဲ့တော်တော်ကောင်းလူကူတော်တော်ကောင်းတွေ့ပြီးတဲ့အခါကျတော့တိုင်ဘက်ကောင်းဖြစ်တဲ့အတွက်ဟလာဝန်တာပါတယ်ဂုံယူပါတယ်စသည်အားဖြင့်ဟလာရှုံးတဲ့လူပဲနှစ်သိမ့်တယ်ဒီမတိုင်ခင်ကသာအပြိုင်လံပြောကြမယ်ဆိုကြမယ်တိုက်ခိုက်ကြခြင်းတိုက်ခိုက်ကြမယ်ယူကော့ဝန်မရှုံးနိုင်ပေါ်သွားပြီဆိုတာနဲ့တော့ပြောရရင်တော့ပြန်လင်းတင်းမြတ်ကြီးပေါ့ပြန်လို့လို့ကြောက်ရဆိုတော့မြန်မာနိုင်ငံမှာရောကျွန်တော်အရှုံးရလတ်လို့ပြောရင်အရှုံးရလတ်ကိုကျွန်တော်ဘယ်သူဘယ်သူမှပြောတာမဟုတ်ပါဘူးဘယ်ပါတီပဲဖြစ်ဖြစ်ပါပဲလူပုဂ္ဂိုလ်ပဲဖြစ်ဖြစ်ပါဒီလိုမျိုးဒီမိုကရေစီရင့်ကျက်တဲ့စိတ်နေစီတာထားဖို့ဆိုတာတော့ဟိုဒီမိုကရေစီရနေမှာမဟုတ်ပါဘူးစိတ်ထားနိုင်ရင်ပြီးတာပဲအဲ့လိုမျိုးမြန်မာနိုင်ငံမှာအရှုံးရလတ်ကိုကြည်ကြည်နက်နက်နဲ့ကြည်ကြည်ပြူပြူနဲ့လက်ခံနိုင်ဖို့ဘာလိုပါလဲဆရာလူတွေမှာ
ကျွန်တော် မြန်မာက ဘာလဲဆိုလို့ရှိရင် ခုနပြောသလို ရင်းချင်တဲ့ ဒီမိုကရေစီ မဟုတ်တာ ဟုတ်တာတက္ကန်တာပေါ့နော် နောက်တစ်ခုက ဘတူပဲတက်လာ တက်လာတဲ့လူတွေက ပြီးထူလူထူရဲ့ မင်းနဲ့ အများသဘောနဲ့ အများအချက်နဲ့ တက်လာတယ် သူတို့က ကျွန်တော်မြန်မာပြည်အတွက် ကျွန်တော်အနာဂတ်အတွက် အကောင်းဆုံးလုပ်ပေးပါမယ် ဆိုတဲ့လို တယောက် နဲ့တယောက် trust ပေါ့လေ mutual trust
အဲ့ဒါတော့အရေးကြီးတယ်လို့ကျွန်တော်အမြင်တယ်ဘယ်သူပဲအဖွဲ့ပဲပါတီပဲတက်လာတက်လာတယောက်နဲ့တယောက်ချင်းမှာသူ trust မရှိဘူးဆိုလို့ရှိရင်အနာဂတ်ကျွန်တော်မြန်မာပြည်အတွက်တော့မကောင်းတဲ့လက္ခဏာပေါ့နော်ဒါဆိုတော့ trust ကြီးကောင်းပါတယ်တော်တော်များများသိရင်ကျွန်တော်ခုနမြည်တဲ့မိကွန်အရှုံးကိုကြည်ကြည်နက်နက်လက်ခံပြီးတော့ဒီအရှုံးရလက်အတိုင်းပဲရှေ့ဆက်သွားဖို့အတွက်ဟာလာတိုင်းပြည်ကောင်းရကောင်းကျိုးအတွက်ပူးပေါင်းဆောင်ရွက်သွားဖို့အတွက်ဘာတွေဘယ်လိုစိတ်ထားနဲ့လက်ခံဖို့လိုပါတယ်တော်တော်များများသိရင်ဘယ်လိုမြင်လဲကျွန်တော်မြင်တာတော့ဟိုလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တွ
ရေးဆိုတဲ့နော်ရီမန်းချက်ကြီးကိုလက်တွဲကြကြယုံယုံကြည်ကြည်နဲ့လက်ခံဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့ရွေးကောက်ပွဲအလွန်မှာအားလုံးပါဝင်တဲ့နော်နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်အမျိုးသားညွန်မောင်းအစိုးရပုံစံမျိုးကိုဖော်ဆောင်နိုင်ဖို့နိုင်ငံရေးကြီးသဘောတူညီချက်တရက်ပေါ်မှာအခြေခံဖော်ဆောင်နိုင်ဖို့အဓိကလိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်။
အဲ့ဒါဟာကျွန်တော်တို့ကြားမှာကွဲလွဲနေတဲ့ယုံကြည်မှုတွေပြန်လည်တည်ဆောက်ရေးအတွက်ပထမဆုံးခြေလှမ်းဖြစ်လိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ
်။ဟုတ်ကဲ့တော်တော်ရမျိုးသိန်းကျေးဇူးများတင်ပါတယ်။ကျွန်တော်တို့အချိန်1မိနစ်ကျော်ကျော်ကြာနေဆရာတို့နှောက်ကိုကျွန်တော် second 40စီလောက်ပြပါမယ်။ဆရာတော်တင်းဆိုရင်ရှေ့ဆက်ပြီးတော့ဆရာကုနာပြောတဲ့ထဲမှာလည်းပါတော့ပါပါတယ်။ကျွန်တော်တို့အခုရွေးကောက်ပွဲနေ့နောက်ရလဒ်တွေထွက်လာမယ့်နေ့အဲဒီကနေပြီးတော့အစိုးရတဲ့ပေါ်လာတဲ့အချိန်ထိဆရာဆိုရင်စိတ်အဓိကပါရှိပါလဲ
။အဲတက်မရောပဲခင်ဗျ။ဘာကြောင့်လဲဆိုတော့တက်မရောကအခုချိန်ထိလူသိရှင်ကြရုပ်ောက်ပွဲနေမှာပြီးခဲ့တဲ့ဂတိကိုဟိုမတီးသေးဘူးပေါ့နော်ခုဘုံယုံမူကြီးမင်းအောင်လည်းဘယ်လိုလာမလဲကျွန်တော်တို့မသိဘူးဘယ်သူမှမသိဘူးအဲ့ဒီတစ်ချက်ပါပဲခင
်ဗျဟုတ်ကဲ့ဆရာတော်ကင်းပါ
ကျွန်တော်လည်းထုံနည်း၎င်းပါပဲတတ်မတော်မှာတို့မှာတို့အာနာရှိတယ်ဆိုတော့တို့ကတကယ်လို့အနာဂတ်ကိုချိမှတို့နိုင်ငံအနာဂတ်အတွက်ကောင်းတာကိုကြည့်မလားဒါမှမဟုတ်တို့ရေးအရေးတူပဲဦးစားပေးမလားဆိုတဲ့ပုံမှာမူတည်မယ်လို့ကျွန်တော်လည်းအဲ့လိုယူဆ
တော့ရမျိုးသိန်းသဘောတူလားဒီဆရာနှစ်ယောက်ရဲ့မှတ်ချက်ကို
ဟုတ်ပါရဲ့တမတော်ရဲ့အနေထားနောက်တစ်ခုကတော့ကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးရဲ့အလားလာအဲ့ဒီနှစ်ခုကတော့တော်တော်လေးအရေးပါလိမ့်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဆရာတော်တင်းဆွေဆရာတော်နေကင်မောင်ကစ်ပင်ဒေါက်တာရမျိုးသိန်းဒေါက်တာ၃ယောက်ပေါ့လေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမှတ်သိကြီးထိုက်ပြန်ယူပါ
ဟုတ်ကဲ့ပါရှင်ခုကြောကြောသိကျေးဇူးပါရှင်ဒီမြမရွေးကောက်ပွဲပြီးနောက်ဆုံးရသတင်းတွေရရှိဖို့ပြည်ရင်းပြည်ပ VOE သတင်းတောက်တွေဝိုင်းတော်သူဝိုင်းတော်သားတွေဆက်ပြီးတော့စူးစီးနေကြပါတယ်ရွေးကောက်ပွဲဆိုင်ရာထူးခြားဖြစ်စဉ်တွေထွက်ပေါ်လာရင်လည်း VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာဇက်တိုက်ဖော်ပြပေးနေမှာဖြစ်တယ်လို့ VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့မနေ့ခင်းအစီအစဉ်တွေမှာလည်းနားဆင်ကြရဖို့ရှိပါတယ် VOE မြန်မာပိုင်းရဲ့တင်းကနေနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကတော့ဒီမှာပဲရနာခွင့်ပြုပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်ကျမတို့ရဲ့ engineer ကတော့ El Santos ဖြစ်ပါတယ်ရှင် VOE American သံမနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မနေ့ပြန်နှွေမာလ6ရက်နေ့ရွေးကောက်ပွဲရလဒ်တီတရားဝင်ကြီးညာမှာမို့သောရရှင်များနဲ့မြန်မာပြည်သူပြည်သားတို့မျှော်လင့်ထားတဲ့အတိုင်းရွေးချယ်ခဲ့ကြတဲ့အတိုင်းမှန်ကန်တဲ့ရလဒ်တီထွက်ပေါ်လာစေဖို့လဲကျမတို့ကဆုမွန်ကောင်းတောင်းပါတယ်ရှင
This program has come to you from the Voice of America, Washington.